Welcome to the Voice of America in Burmese.
လေးအောင်ခင်ဝင်တဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ် March 17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတို့မီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
စမကတော့ဆုမြတ်ပါပါရှင်။တဘာဝပတ်ဝန်းကျင်မထိခိုက်အောင်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးထောက်ပံ့ရေးနဲ့ပတ်သက်လို့ American နဲ့ EU ကြားမှာဖွင့်ပွင့်လင်းလင်းတိုင်ပင်ဖို့အတွက်သဘောတူညီခဲ့ကြပါတယ်။ American မှာနည်းပညာလုပ်ငန်းတွေအဓိကငွေအပ်ထားကြတဲ့ Silicon Valley Bank ပျော်လဲလူဖြစ်ခဲ့တာကြောင့်အစိုးရကကြားဝယ်ထိန်းခဲ့ရပါတယ်။တရုတ်နိုင်ငံမှာတော့ဒုတိယဩဇာအစီအစဉ်ဝင်ကြီးချုပ်ရာထူးအတွက်တမရနဲ့နီးကပ်တဲ့ဆက်ဆံရေးရှိသူလီချန်းကိုဒီကနေ့တရားဝင်ခန့်အပ်လိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရသတင်းတွေကိုဒီနေ့ညမှာကြေညာပေးသွားမှာဖြစ်ပါရဲ့ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တွေကမနေ့ကဖမ်းဆီးလိုက်ပါတယ်
။ဒေသခံလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီပရာဂျုတ်ခေကန်ပြည်နယ်မေမြို့နယ်ကတော်လန်တနေရာမှာကျင်းလေဆောက်ချက်ရာနေတရားမွေမြန်မာ18ရောက်နဲ့လမ်းပြ3ရောက်စုစုပေါင်း21ရောက်ကိုဖမ်းမိတာဖြစ်ပါတယ
်မြန်မာပြည်သားများရေးပူးတွဲလို့ရှာမှုကော်မတီဥက္ကဋ္ဌဦးမိုးချိုပြောသွားတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်နဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာစက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်လုပ်ကိုင်ဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်အစိုးရထောက်ပံ့တဲ့ကိစ္စနဲ့ပတ်သက်လို့ American နဲ့ EU ဥရောပသမ္မဂတို့ကြားတိုင်ပင်ဆွေးနွေးဖို့အတွက်သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူညီခဲ့တယ်လို့EU ကမရှိဥက္ကဋ္ဌ Ursula von der Leyen ကပြောကြားလိုက်ပါတယ်။ American သမ္မတဂျိုးဘိုင်ဒန်နဲ့အကြောင်းချက်ပေါင်းတော်တော်များများကိုထိထိရောက်ရောက်ဆွေးနွေးနိုင်ခဲ့တယ်လို့အင်ဗျူတော်မှာသမ္မတဘိုင်ဒန်နဲ့ဆွေးနွေးပြီး EU ကမရှိနာဥက္ကဋ္ဌကတောက်ကြနေရုံကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ He agreed on a transparency dialogue concerning the incentives that are giving
လေဒူးညညမှုလုံးဝမရှိစေအောင်လုပ်ကိုင်မဲ့စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးထောက်ပံ့ရေးနဲ့ပတ်သက်လို့ပွင့်လင်းတဲ့ဆွေးနွေးမှုတွေလုပ်သွားဖို့သဘောတူညီခဲ့ကြပါတယ်။ပတ်ဝန်းကျင်ထိခိုက်မှုမရှိအောင်ဆောင်ရွက်နေကြတဲ့ဘလို့လုပ်ငန်းတွေကိုပံ့ပိုးမှလဲဆိုတာသိရဖို့က American အတွက်ရော EU အတွက်ပါအရေးကြီးပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့ထုတ်လွှတ်လိုက်တဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုလေဒူးတွေကနေလုံးဝကင်းစင်သွားအောင်လုပ်နိုင်ဖို့အတွက်အတူလက်တွဲဆောင်ရွက်သွားဖို့ဒီအချက်ကအရေးကြီးပါတယ်လို့ EU ကမရှိဥက္ကဋ္ဌပြောကြားသွားတာဖြစ်ပါတယ်။American ပြည်ထောင်စုမှပြီးခဲ့တဲ့ August လကပြဋ္ဌာန်းခဲ့တဲ့ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေအရပတ်ဝန်းကျင်မထိခိုက်အောင်လုပ်ကိုင်တဲ့လုပ်ငန်းတွေကို American အစိုးရကပံ့ပိုးကူညီထောက်ပံ့မဲ့အစီအစဉ်ကြောင့်ယင်းနှမြုံနယ်တဲ့လုပ်ငန်းတွေအနေနဲ့ EU ဘက်ကနေ American ဘက်ရောက်သွားပြီးတော့ EU စီးပွားရေးထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲအခုလိုမျိုးနှစ်ဖက်ဆွေးနွေးသဘောတူညီခဲ့ကြတာပါ EU နိုင်ငံတွေကကုန်ချမ်းတွေ American ဈေးကွက်ထဲရောက်ရေးလှုပ်သွားဖို့လဲ American နဲ့ EU ခေါင်းဆောင်တွေသဘောတူခဲ့ပါတယ်ရှင်
American ထိတ်တန့်ဘဏ်ကြီးတစ်ခုမှာငွေစုသူတွေအလောတကြီးနဲ့စုပုံပြီးတော့ငွေပြန်ထုတ်ကြရတာကနေအခက်ကြုံပြီးတော့အစိုးရကဘဏ်ကိုပိတ်ပြီးတော့ဝင်ထင်ရတဲ့အထိဖြစ်ခဲ့ပါတယ်။ American ရဲ့16ခုမြောက်အကြီးဆုံးဘဏ်ဖြစ်တဲ့ Silicon Valley ဘဏ်ကြီးမှာလက်ကျန်ငွေသိမ်းမရှိတော့ဘူးဆိုတဲ့စိုးရိမ်ချက်တွေနဲ့ဘဏ်စည်းဖွင့်ထားသူတွေကအခုတစ်ပတ်ထဲမှာငွေတွေစုပြုံပြီးတော့ပြန်ထုတ်ခဲ့ကြတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်ကျော်2008ခုနှစ်ကဘဏ်လုပ်ငန်းတွေပြိုလဲပြီးတော့ဘဏ္ဍာငွေကြေးအကျပ်တဲကြုံခဲ့ရချိန်မှာဝါရှင်တန်မြူချောဘဏ်ကြီးအသိမ်းခံရတဲ့ဖြစ်ရပ်နောက်ပိုင်းအခုဖြစ်ရပ်ကအကြီးမားဆုံးဘဏ္ဍာငွေကြေးလုပ်ငန်းကြီးပြိုလဲမှုဖြစ်ပါတယ်။နည်းပညာဆိုင်ရာစွန့်ဦးတီထွင်သူတွေအများစုငွေချေးအနှံနဲ့ Silicon Valley ဘဏ်ကြီးကိုပိတ်သိမ်းလိုက်ရတဲ့အပေါ်မှာ American စီးပွားရေးကောင်စီအကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌ Cecilia Ross ကခုလိုပြောပါတယ်။
Our banking system is fundamentally different because of the changes that we put in place in 2008. For example, they have to hold more
American ရဲ့ဘဏ်စနစ်ဟာအခြေခံအဖြစ်အရင်နဲ့ကွာခြားသွားပါပြီ။ဘာလို့လဲဆိုတော့2008ခုနှစ်မှာအပြောင်းအလဲတွေလုပ်ခဲ့တာကြောင့်ပါ ဥမာပြရရင်ဗန်ဒီအနေနဲ့မာတီငွေတွေကိုပိုထိန်းထားဖို့လိုလာတယ်အတင်းကျပ်ဖိအားပေးစမ်းသပ်စစ်ဆေးမှုတွေကိုလည်းကျော်လွှားနိုင်မှရတယ်လို့အမေရိကန်စီးပွားရေးကောင်စီအကြံပေးအဖွဲ့ဥက္ကဋ္ဌဆီဆီလီယာရော့စ်ပြောသွားတာဖြစ်ပါတယ်အခုလိုမထင်မှတ်ထားတဲ့အခြေအနေမျိုးရုတ်တရက်ကြုံလာတဲ့အခါမှာကြမ်းကြမ်းခံရပ်တည်ကင်တွယ်နိုင်တဲ့ဗန်စနစ်မျိုးပို့ပြီးအားကောင်းလာအောင်တိစောက်ကြမယ်လို့လည်းသူကပြောပါတယ်ဗန်စီမင်းစီကကြီးကြပ်သူတွေအနေနဲ့ဒီလိုလှုပ်ဆောင်နိုင်တဲ့နည်းလမ်းတွေရှိတယ်လို့အခိုင်အမာယုံကြည်ထားတဲ့အကြောင်းလဲအမေရိကန်စီးပွားရေးကောင်စီအကြံပေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းကဘတ်မုတ်မြို့ကိုအရှေ့ပိုင်းကိုဒီရုရှားကျေးစားစစ်တပ်ဖြစ်တဲ့ Wagner Group ရဲ့တပ်တွေထိန်းချုပ်ထားပြီးတော့မြို့အနောက်ခြမ်းကိုတော့ယူကရိန်းတပ်တွေဆက်လက်ခုခံထိန်းချုပ်ထားဆဲပဲလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းတပ်တွေအခိုင်အမာခြေကုပ်ယူခုခံနေတဲ့အတွက်မြို့အနောက်ဘက်ကိုထိုးစစ်ဆင်တိုက်နေတဲ့ Wagner Group တပ်တွေအနေနဲ့ကြီးမားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ဒါပေမဲ့ရုရှားရုဘက်ကမြောက်ဖက်နဲ့တောင်ဘက်တို့ကနေလဲဆက်လက်ထိုးစစ်ဆင်နေတဲ့အတွက်မြို့အနောက်ချမ်းကနေခုခံနေတဲ့ယူကရိန်းတပ်တွေနဲ့ထောက်ပို့ရေးလမ်းကြောင်းတွေအတွက်တော့အာရော့စရာဖြစ်နေတယ်လို့လဲဗြိတိန်ထောက်လမ်းရေးအချက်အလက်တွေပေါ်အခြေခံပြီးတော့ကာကွယ်ရေးဌာနကသုံးသပ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်ဒေသတစ်ခုလုံးကိုသိမ်းပိုက်နိုင်ဖို့အတွက်ဘာဂမုတ်မြို့ကိုထိန်းနိုင်ဖို့ကပထမခြေလှမ်းဖြစ်တယ်လို့ရုရှားအစိုးရကပြောထားပါတယ်။ယူကရိန်းမြို့တော် KF Kiev မှာတော့နေရာတော်တော်များများတောက်ကြနေတော့ကလျှက်စစ်မီးပြန်ရခဲ့ပါတယ်။ယူကရိန်းဒေသတွေအများပေါ်မှာဒီရုရှားတို့ကြာတာပေးနေတော့ကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အခြေခံအဆောက်အုံနဲ့စွန့်အင်ဖြန့်ပြူးမှုပိုင်းတွေထိခိုက်ခဲ့တာဖြစ်ပါတယ်
။ COVID-19 ရောဂါကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကမ္ဘာ့ကံရောဂါအဖြစ်ကြေညာခဲ့တာဒီနေ့၃နှစ်ပြည့်တဲ့အချိန်မှာကူးစက်မှုတွေဆက်ရှိနေသေးပေမဲ့ဒီဆုံးမှုနှုန်းကတော့ကျဆင်းလာနေပါပြီ။2020ခုနှစ်မတ်လ17ရက်နေ့မှာ WHO က COVID-19 ကူးစက်မှုတွေကိုကမ္ဘာ့ကာယရောဂါအဖြစ်သတိပေးကြေညာခဲ့တာပါ။အခုလိုကြေညာပြီး3နှစ်ပြည့်ချိန်မှာတစ်ကမ္ဘာလုံး COVID ကြောင့်သေဆုံးသူ9သန်းခန့်အထိရှိလာခဲ့ပေမဲ့အများစုကတော့ပြန်ကောင်းလာပြီးပုံမှန်ပြန်အလုပ်လုပ်နိုင်ကြပါပြီ။ကူးစက်မှုတချို့ဆက်ရှိနေပေမဲ့သေဆုံးမှုမပြင်းထန်တော့ပဲပုံမှန်အခြေအနေပြန်ရောက်လာတာဟာရောဂါကူးစက်ခံရပြီးသဘာဝကိုယ်ခံဆွမ်းအားရလာတာနဲ့ကာကွယ်ဆေးအကျိုးကျေးဇူးတွေကြောင့်ပါလို့ကျန်းမာရေးပညာရှင်တွေကထောက်ပြပါရယ်အသက်ရှူလမ်းကြောင်းကနေကူးစက်လွယ်တဲ့ကိုရိုနာဗိုင်းရပ်စ်သဘာဝကြောင့်ကူးစက်မှုတွေကရပ်သွားမှာမဟုတ်ပဲပိုးကူးဆက်မြန်တဲ့မျိုးကွဲအစ်တွေလည်းဆက်ပေါ်လာနိုင်တဲ့အန္တရာယ်ကတော့ရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါရယ်လက်ရှိကိုဗစ်ကြောင့်သေဆုံးမှုနှုန်းကအရင်ကူးစက်မှုလိုင်းတွေကြုံခဲ့ရခြင်းလောက်မများတော့ပေမဲ့တကဘာလုံးမှာနေ့စဉ်ကူးစက်သူ900ကနေ1000ထိဆက်ပြီးတော့ရှိနေသေးတာကြောင့်မပေါ်ဆကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတော့သတိပေးထားပါရယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်တင်းငါးလင်းငါတုံညလိုင်းတိုမီတာ25ကီလိုဟတ်တစ်တစ်ရှခွန်တုံညလိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကီလိုဟတ်တင်းငါးခွန်ငါးကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မလာ7ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်မှုကြောင့်ဆာဒီအာရေဗျနဲ့အီရန်နိုင်ငံကြားမှာတန်တမာဆက်ဆံရေးပြန်လည်ထူထောင်လိုက်တဲ့အတွက်အစ္စရေးနဲ့ဆာဒီအာရေဗျကြားဆက်ဆံရေးအခက်အခဲတွေဖြစ်နိုင်တယ်လို့လေလာသူတွေကသုံးသပ်နေပါတယ်။ခုနှစ်နှစ်ကြာပြတ်တောက်ခဲ့တဲ့တန်တမာဆက်ဆံရေးပြန်ဆပြီးလာမယ့်နှစ်လအတွင်းမှာနှစ်ဖက်တန်ယုံတွေပြန်ဖွင့်နိုင်မယ်လို့ဆာဒီနဲ့အီရန်အစိုးရတို့ကတောက်ချာနေကကြေညာခဲ့ကြပါတယ်။အရှေ့လေပိုင်းဒေသမှာအစ္စရေးဘက်လိုက်ပြီးတော့အီရန်ကိုဆန့်ကျင်တဲ့ဒေသရဲမဟာမိတ်အဖြစ်ဆာဒီအာရေဗျကိုသိမ်းသွင်းဖို့ကြိုးစားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူပြောထားချိန်မှာတရုတ်ကဆာဒီနဲ့အီရန်ကြားတပ်တမန်ဆက်ဆံရေးပြန်ပြီးတော့ပြေလည်အောင်ဂျာဝင်ဆောင်ရွက်ပေးခဲ့တာပါဒါဟာနာတန်ယာဟူအစိုးရရဲ့နိုင်ငံသားရေးမူဝါဒလုံးဝမအောင်မြင်မှုကိုပြသနေတာဖြစ်ပြီးတော့အန်ဒီရဲ့တိတ်များတယ်လို့အစ္စရေးတိုက်ခံပါတီခေါင်းဆောင်ကဝေဖန်ခဲ့ပါတယ်ဆာဒီနဲ့အီရန်အစိုးရကြားဘလို့လုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်မလဲဆိုတာတော့ရှင်းရှင်းမသိရသေးတဲ့အတွက်ဒေတာတွင်အကဲခတ်တွေကတော့ဘလို့လက်တွေ့ကြရရိုက်ခတ်မှုတွေရှိလာမလဲဆိုတာပြောဖို့စောသေးတယ်လို့ဆိုနေကြပါတယ်ရှင
်တရုတ်နိုင်ငံမှာဒုတိယအာဏာအရှိဆုံးယာရူဖြစ်တဲ့ဝန်ကြီးချုပ်အဖြစ်နဲ့သမရနဲ့နီးစပ်သူလီကျန်းကိုဒီနေ့တင်မြှောက်လိုက်ပါပြီမနေ့ကပဲတတိယမြောက်9နှစ်သက်တမ်းသမရဖြစ်လာတဲ့အသက်69နှစ်အရွယ်ရှိကျင့်ဖြင်ကလီကျန်းကိုအခုလိုအစုပြုခဲ့ပြီးတော့တရုတ်မျိုးသားပြည်သူ့လွှတ်တော်ကဒီနေ့မနက်မှာအစင်လာအတိုင်းတခဲနဲ့လိုက်ပါအတီးပြုပေးလိုက်တာပါဝန်ကြီးချုပ်ဟောင်လီခါချန်ကိုအစားထုတ်မဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်တက်လီကျန်းဟာအရင်တရုတ်ကွန်မြူနတီပါတီရှန်ဟိုင်းမြို့အကြီးအကဲဖြစ်ခဲ့ပြီးတော့လွှတ်တော်မှာထောက်ခံမဲ1936မဲကန့်ကွက်မဲ3မဲဂျားနေ10မဲနဲ့အခုလိုတင်မြှောက်ခံရတာပါလီဟာသမရရှိရဲ့ကိုဗစ်လုံးဝကင်းစင်ရေး ကိုဗစ် -0 မူဝါဒကိုတရုတ်ရဲ့စီးပွားရေးအချက်ချရှန်ဟိုင်းမြို့ကြီးမှာတင်းတင်းကြပ်ကြပ်ကင်တွယ်ခဲ့သူဖြစ်ပြီးတော့သမရရှိရဲ့ယုံကြည်စိတ်ချမှုအရာဆုံးသူတွေတဲကတအူးလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာ1989ခုနှစ်ကဖြစ်ခဲ့တဲ့တရနမဲအရေးမြေအရေးခင်နှစ်ပတ်လည်ဆူတောင်းပွဲတွေကိုစီစဉ်ခဲ့တဲ့ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူ၃ယောက်ကိုထောင်ဒဏ်၄လခွဲစီချလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေအပေါ်ပြစ်မှတ်ထားဖို့ပြဋ္ဌာန်းတယ်လို့ဝေဖန်ခံရတဲ့အမျိုးသားလုံခြုံရေးဥပဒေအရထောင်ချခဲ့တာပါ။တရုတ်နိုင်ငံဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ရဲ့အဖွဲ့ဝင်ဟောင်း၃ယောက်ဟာအဖွဲ့နဲ့ပတ်သက်တဲ့အချက်လက်တွေအာဏာပိုင်တွေကိုပေးဖို့ပြက်ကွက်တယ်ဆိုပြီးတော့တရားစွဲခံခဲ့ရတာဖြစ်ပါတယ်။2022ခုနှစ်ဇွန်လ၄ရက်နေ့ကဟောင်ကောင်မှာပြုလုပ်ခဲ့တဲ့တရားနမင်းနှစ်ပတ်လည်ဆုတောင်းပွဲကိုလူအများအများလာရောက်ခဲ့ပြီးတော့တရုတ်မြေပေါ်မှာတရားနမင်းရှင်ပြင်းနဲ့ပတ်သက်လို့ပြုလုပ်တဲ့အခမ်းအနားတွေထဲမှာအကြီးအကျယ်ဆုံးဖြစ်ခဲ့ပါတယ်။
ဘီဘီဆိုင်ယာအာကာသစခန်းမှာစူးစမ်းမှုတွေလုပ်ခဲ့တဲ့ NASA အာကာသယာဉ်မှူး၄ဦးဟာ SpaceX Company လို့ Crew 5နုံမြန်ရင်နဲ့ကမ္ဘာမြေကိုပြန်ပြီးတော့ဆင်းသက်လာကြပြီဖြစ်ပါတယ်။၅လကြာအာကာသသိပ်ပံဆိုင်ရာစူးစမ်းမှုတွေကိုလုပ်ခဲ့ကြတဲ့အာကာသယာဉ်မှူး၄ယောက်ဟာဒီနေ့စနေနေ့ညနေပိုင်းကျရင် Florida ပြည်နယ်ကမ်းလွန်က Atlantic သမုဒ္ဒရာဒါမှမဟုတ် Mexico ပင်လယ်ကွေ့တဲကဆင်းသက်သုံးပြသက်မှတ်ထားတဲ့နေရာကိုပြန်လည်ရောက်ရှိလာကြမှာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့ကျွန်တော်ရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ထိုင်းနိုင်ငံမှာမြန်မာမျိုးသားမြန်မာနိုင်ငံကနိုင်ငံသားတချို့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်ပရာချွတ်ခီရီကန်ပြည်နယ်မင်းမျိုးနယ်မှာမျိုးနယ်တွေကတော်လန်တနေရာမှာတရားမဝင်နယ်စပ်ဖြတ်ပြီးတော့မလေးရှားနိုင်ငံကိုသွားကြမယ်မြန်မာ20ကျော်နဲ့အတူမွေးစေဝါတချို့ကလည်းထိုင်းနယ်မြေလူမျိုးရေးအာဏာပိုင်တွေကမတ်လ10ရက်နေ့ကဖမ်းဆီးလိုက်ပါတယ်။အလားတူတပ်ခရိုင်တွင်ကမဲချလောင်ကျေးရွာမှာလည်းမြန်မာတအူးအဖမ်းခံခဲ့ရပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနယ်မှာနေဆက်ပရာချွတ်ခရီးကန်ပြည်နယ်မင်းမြို့နယ်အောင်နှဲ့ကျေးရွာအုပ်စုတွေကတော်လန့်တနေရမှာလူပွဲစားတွေနဲ့အတူမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတာပါ။ဒီထဲကတအူးကတော့ဝိရစေဝါတွေကတဲဆောင်လာတဲ့အတွက်တရားမဝင်ခိုးဝင်မှုမူရစေဝါအမှုတွေနဲ့အရေးယူခံရမှာဖြစ်တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒေသခံလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီပရာချွတ်ခီကန်ပြည်နယ်မေမျိုးနယ်တွေကတော်လန့်တနေရာမှာကင်းလေဆောက်ကြက်ရာနေတရားမဝင်မြန်မာ18ယောက်နဲ့လမ်းပြ3ယောက်စုစုပေါင်း21ယောက်ကိုဖမ်းမိတာဖြစ်ပါတယ်အဲ့ဒီ22ဦးထဲမှာယောက်ျားလေးက17ယောက်အမေလေးက9ယောက်နဲ့လမ်းပြ3ယောက်စုစုပေါင်း22ဦးပေါ့ဗျာအဲသူတို့တွေကမြန်မာနိုင်ငံမှာသူနေပြည်တော်တို့မန္တလေးတို့အဲ့ဒီဒေသတွေကလာကြပြီးတော့သူတို့ကထိုင်းနိုင်ငံကိုဖြတ်ပလာချွတ်ခီရီကန်ကိုဖြတ်ပြီးတော့မလေးရှားနိုင်ငံသူကြီးရှည်ထွက်ခွာကြဖို့သွားရောက်ကြဖို့ရည်ရထားတယ်လို့ထွက်ဆိုကြတာရှိပါတယ်21ယောက်ကိုရှာပွေးတဲ့အခါမှာအောင်ပိုင်စုစုရဲ့ကြောပိုးကြီးကပုံမှန်ထက်ပိုပိုတဲ့အလေးချိန်ရှိနေတာကိုမတင်ကားလို့စစ်ဆေးကြည့်တဲ့အခါမှာမူရစီ1ကီလိုနဲ့တိတ်ကြစီအလုံးကြီး2000ကိုဖမ်းမိခဲ့ပါတယ
်အလားတူတနေ့တည်းမှာပဲတက်ပြီနယ်မလမမြို့နယ်မဲကြလောင်းကျွော်ဘက်မှာလဲထိုင်းစစ်တပ်ကကင်းလဲ့နေတော့တရားမဝင်မြန်မာတွေလိုက်ပါလာတဲ့ကားတစီးကိုတွေ့ခဲ့ပါတယ်စစ်တပ်ကဖမ်းဆီးဖို့လုပ်နေချိန်မှာကားပေါ်ပါလာသူတချို့ဟာတောင်ရင်မြစ်ကိုဖြတ်ပြီးထွက်ပြေးသွားခဲ့တယ်ဆိုပြီးအမှတ်3531ခြေမြန်တက်ရင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီထဲကတော့တယောက်ကိုဖမ်းမိခဲ့တယ်ဆိုပြီးဦးမိုးကျိုးကဆိုပါတယ
်တရားမဝင်မြန်မာ10ယောက်ကြည့်နေလိုက်ပါလေကားစီးကိုကင်းထည့်လာတဲ့တိုင်းလူကြီးတပ်ဖွဲ့ကမတင်ကားလို့ရက်တန့်စစ်ဆေးတဲ့အခါမှာကားနောက်ခံရသူတွေကထွက်ပြေးသွားကြတဲ့အတွက်မြန်မာ9ယောက်ထွက်ပြေးသွားတယ်။ကားစီးကမှထိုင်နေ10ယောက်ဖမ်းမိကြတာရှိပါတယ
်။အခုရက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်ကတဆင့်မလေးရှားနိုင်ငံထိခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုတရက်ချားနီးပါးလောက်ဖမ်းမိနေပြီးအများစုကတော့မြန်မာနိုင်ငံမှာအလောက်ကန်ရှားပါမှုနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့ဒုအသံစီစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံကစစ်ဘေးသင့်ဒေသတွေမှာအမျိုးသမီးတွေအတွက်တကူရေးတန်ရှင်းရေးနဲ့အမျိုးသမီးလာစဉ်သုံးပစ္စည်းတွေပုံမရှားပါပြက်လက်လာနေပြီးတော့အမျိုးသမီးကျန်းမာရေးပြဿနာတွေလည်းပိုပြီးကြုံလာနေရတယ်လို့စစ်ဘေးဒုက္ခသည်အမျိုးသမီးတွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပါရယ်အခြေခံကြတဲ့ကျန်းမာရေးလိုအပ်ချက်တွေတောင်မရရှိကြတဲ့စစ်ဘေးသင့်ဒေသကအမျိုးသမီးတွေအကြောင်းကိုတော့ Frontier မြန်မာဝိုင်းတော်သားတွေတိဖြတ်တင်ဆက်တဲ့ဒုအသံစီစဉ်မှာနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
အဲ့ဒီစီရလက်ကိုဖိုင်နေခဏပါလာမလို့ကိုဖိုင်နေခဏပါလို့အဲ့ဒီစီရတဲ့ဝင်လို့လည်းခိုင်းလို့မရဘူ
းအပြင်မထွက်တော့ဘူးဆံမတစ်ခါကလေးကြိုက်ရင်ကိုယ့်ရဲ့ဒေးလူတွေကိုတောင်းလို့အစီမတည်တဲ့ချိန်ပေါ့သူတို့မှလည်းရှိဦးစင်ပေါ့နော်အပြင်မထွက်တော့ဘူးဒီတန်းတဲ့အိမ်မှာနေတယ
်နေစဉ်ရာသီလာနေတဲ့အမျိုးသမီးကတန်း800လောက်ရှိတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကဆိုထားပါတယ်အဲ့ဒီအမျိုးသမီးတွေမှာသူတို့တကိုယ်ရေတန်ရှင်ရေကောင်းကောင်းလုပ်နိုင်မှုတန့်စင်နေရေဒါမှမဟုတ်လစဉ်သုံးပစ္စည်းတွေရှိနေမယ်လို့သင်ထင်ပါသလားအထူးသဖြင့်ဖွံ့ဖြိုးဆဲကမ္ဘာကအမျိုးသမီးအများစုမှာဒါတွေကရရှိမနေကြပါဘူးဒီထဲမှာမြန်မာနိုင်ငံရဲ့တိုက်ပွဲဖြစ်နေတဲ့ဒေသတွေကစစ်ဘေးရှောင်အမျိုးသမီးတွေပါဝင်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်မဆဘဲကကရင်ပြည်နယ်ကကလေးနှစ်ယောက်မိခင်တဦးဖြစ်ပါတယ်သူမဟာအလားကြိုက်သူပြီအမြဲပြင်းပြင်းစင်စင်နေတတ်သူပါမိုးလင်းတာနဲ့မျက်နှာမှာခရင်တခုခုလိမ့်ပြီးတနက်ခါချက်လင်းကမျက်ခုံးမွေးကိုချင်းနေအောင်ဆွဲလို့နှက်ခမ်းနေပါဆိုကခြေတတ်တတ်ပါတယ်ပြီးတော့သူကတကိုယ်ရည်တန့်ရှင်ရင်လည်းအလေးထားသူပါဒါပေမဲ့မဆဘဲရဲ့ဘဝကတနှစ်ခွဲဆိုတဲ့ကာလအတွင်းမှာပဲအပြောင်းလဲကြီးပြောင်းလဲခဲ့ပါတယ်သူမနေတဲ့ရွာမှာတိုက်ပွဲဖြစ်လာလို့ပြည်တွင်းဆစ်ဆောင်ရသူတွေနေတဲ့စခန်းကိုတိမ်းရှောင်ခဲ့ရပါတယ်ရှမ်းပြည်တောင်ပိုင်းဖဲခုံမြို့အနောက်ဘက်ကစခန်းမှာလူတယောက်ကိုရေတပတ်စာခွဲတန်းရတဲ့ငါးခါလံဝင်ရေနှစ်ပုံးကိုချင်းချင်းတုံးရပါတယ်ဒါကြောင့်တပတ်လုံးနေမှာမဆဘဲရေနှစ်ရက်ပဲချိုးနိုင်ပါတယ်ဒီလိုရေမချိုးရတော့နေရထိုင်ရခက်လာတယ်လို့အထူးသဖြင့်ရာသီလာတဲ့ရက်တွေမှာပိုဆိုးပါတယ်မိုးရသည်ဆိုပြန်ရင်လည်းအခြေအနေကပိုဆိုးပြန်ပါတယ
်မိမကူရတာတော့နောက်ပြီးတော့စီလံတောင်ပိုးဝင်တာတို့ဆိုတော့စပတ်ဆိုတနခဏကြုံကြုံလာပေါ့နော်ပြီးတော့စပတ်တို့မိုးတွေခါတော့လေဒီထက်မှမိုးရလို့ရှိရင်မိုးကမတိတ်နိုင်ဘူးအဲ့လိုမျိုးပေါ့နော်အခုလံတဲ့နေရာတော့မှပေါ့နော်ဥမာဆိုရင်မချောက်တဲ့ဥမာဆိုတော့လေးရမချောက်တဲ့ဟာတွေပေါ့နော်ဆိုတော့ကျမတို့အမျိုးသမီးရဲ့အတွက်ကျမတို့ဒီအမျိုးသမီးအတွင်းခံဆိုရင်ကျမတို့ကဘလူးကွန်လေတခါတလေကြိုက်မချောက်တော့ချောက်နေဦးရတာတို့အဲ့လိုမျိုးပေါ့နော်အရင်ကြာကစက်ချင်မှုတဲ့တာတို့အဲ့လိုမျိုးပေါ့နော
်ရာသီလာချိန်မှာမရှိမဖြစ်လိုအပ်တဲ့လားစင်သုံးပစ္စည်းတွေလည်းသူတို့မှမလုံလောက်ပါဘူးစစ်ဆောင်ကွန်ကြီးရဲ့အဖွဲ့တွေကနေမဆဘဲတို့စကန်ကို2လ3လကိုတစ်ချိန်လားစင်သုံးပစ္စည်းတွေလာကူတာတော့ရှိပါတယ်ဒါတွေကလည်းခဏလေးနဲ့ကုန်ကုန်သွားပါတယ်စကန်မှနေရဲ့အမျိုးသမီးတော်တော်များများကတော့တထုံ2000ပေးရတဲ့လားစင်သုံးပစ္စည်းကိုဝယ်သုံးဖို့လည်းမတတ်နိုင်ကြပါဘူးဒီအတွက်တခါတလေမှမဆဘဲလုံနိုင်တဲ့တခုတည်းသောဖြစ်ရှင်ကြီးကအပြင်မချွတ်ပဲအိမ်တွင်အောင်းနေလိုက်တာပါ
အပြင်မထွက်တော့ဘူးဆံမတခါတလေကြိုက်ရင်ကိုယ့်ရဲ့ဒေးလူတွေကိုတောင်းလို့အစီမပြေတဲ့ချိန်ပေါ့သူတို့မှလည်းမရှိဘူးဆိုရင်ပေါ့နော်အပြင်မထွက်တော့ဘူးဒီတန်းတဲ့အိမ်မှာနေတယ်
ဒေါခွန်ကြာကကချင်ပြည်နယ်ဆစ်ဆောင်စခန်းမှာနေလာတာအခုဆို10နှစ်ရှိပါပြီဆစ်အာနာမသိငင်ကတော့မိသားစုအတွက်သူမမှာအလုပ်လေးပုံမှန်ရနေတတ်တယ်လို့စခန်းမှာလည်းလားစင်သုံးပစ္စည်းအကူအညီတွေကလားစင်ရရှိနေပါတယ်အာနာသိမ့်လိုက်ပြီးနောက်မှာတော့အလုပ်ကလည်းရှာအကူအညီရတာကလည်းနည်းလာရတဲ့အထက်ကုန်စည်နှုန်းကလည်းမြင့်ကျက်လာပါတယ
်သူများပေးတာဥပမာတစ်ရက်ကို1000နေတယ်ဆိုကအဲ့တောင်ဆိုအခုရှိဘူးတော့မှ19000ဆိုဘာမှတော့မရတော့
ဒီလိုသူညီရဲ့အခက်အခဲတွေကိုမြန်မာနိုင်ငံတွင်းမှာရှိတဲ့စစ်ဘေးရှောင်အမျိုးသမီးပေါင်းများစွာကကြုံတွေ့နေကြရတာပါသူတို့တွေဟာသူတို့အိမ်တွေစိုက်ပျိုးမြေတွေရဲ့အဝေးအလုတ်ကရာဖို့နေနေတဲ့ခြားကပဲမိသားစုကိုရှာဖွေကြွေးမွေးနေကြပါတယ်သူတို့မကြာခဏကြုံရလေးရှိတဲ့ပြဿနာတွေလည်းရှိနေပါသေးတယ်ဒါကတော့ပြိပခါတွေအတွင်းမှာမိသားစုဝင်တွေဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေဒါမှမဟုတ်တိုက်ပွဲအတွင်းမှာအကြိမ်ကြိမ်ရှောင်ပြေးနေရတာတွေပါဒါတွေနဲ့ရှင်လာရင်အမျိုးသမီးတခုရေတန့်ရှင်ရေဆိုတာကဘာမှမဟုတ်တော့တယ်လို့ဖြစ်သွားတတ်ပါတယ်ဒါပေမဲ့ ရာသီလာစဉ်တန့်ရှင်မှုအားနည်းတာကအမျိုးသမီးတွေမှာမျိုးပွားအင်္ဂါနဲ့စီလံချောင်ပိုးဝင်တာတွေဖြစ်နိုင်ပြီးနောက်ဆုံးမှာကလေးမရနိုင်တာနဲ့မွေးဖွားစဉ်မှာပြဿနာတွေဖြစ်နိုင်ပါတယ်။ဓမ္မတာလာနေချိန်မှာသက်တောင့်သက်တာနဲ့ဂုံတိတ်ခါရှိရှိနေထိုင်နိုင်ခြင်းဟာလူအခွင့်အရေးတစ်ခုဖြစ်တယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဖော်ပြထားပါတယ်။အမျိုးသမီးတွေအနေနဲ့သူတို့ရဲ့ယာတီတန့်ရှင်ရေးကိုစနစ်တကျလုံနိုင်မဲ့နီလန်းတွေကိုလက်လန်းမမီနေဘူးဆိုရင်သူတို့ရဲ့ဂုံတိတ်ခါကိုထိခိုက်နိုင်ပါတယ်။စစ်ရှောင်းစကန်ကအမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတိချပ်ပို့ဆိုတဲ့ပြဿနာတွေရှားပါပြက်လက်တာတွေလည်းရှိသေးတယ်လို့ကယန်းအမျိုးသမီးအဖွဲ့အစည်း KYWO ကမူစတယ်လာကဂျိုးအတန်ကိုရှင်းပြပါတယ်
။ဘယ်လိုပြောမလဲကောက်ွယ်သေးလားအဲ့ဒီမျိုးပေါ့နော်ကိုဝန်ဆောင်နဲ့ပတ်သက်ပြီးတော့လူအားတွေဟိုစေတို့ဘာလို့ဆိုလို့ရှိလဲဟိုအလွယ်တကူမရနိုင်ဘူးအချိန်မီမရနိုင်တဲ့အနေအထားမျိုးတွေမှာရှိရဲဆိုတော့မွေဖွားဖို့အတွက်ပိုပြီးတော့မှခက်ခဲကြုံလာရတဲ့ဟာမျိုးတွေဖြစ်တယ်။နောက်တစ်ခုကအမျိုးသမီးတွေကဟိုစစ်ဆောင်နေရတဲ့အခါမှာစာနာရိတ်ခါလဲခက်ခဲတာတပိုင်းပြီးတော့ဝင်ဝင်မရှိတဲ့တပိုင်းဖြစ်လာတဲ့အခါမှာသူတို့ရဲ့တကူရည်တကယ်ရလို့အတဲ့ဟိုဘာလဲအတုံးဆောင်လေးတွေကဆက်ပိုပြီးတော့မှခက်ခဲဖြစ်လာတဲ့ဟာမျိုးတွေကြုံနေရတယ်ပေါ့နော်။အထူးသဖြင့်ဒီဟိုဘယ်လိုပြောမလဲသာစီတရားမလားဘယ်လိုမျိုးလဲအဒီမိသားစုစီမံကိန်းကိုစီမံဖို့အတွက်အခက်အခဲကြီးတဲ့ဟာမျိုးတွေပို့ပြီးတော့မှကြုံရတာတွေရှိတယ
်ဒီလိုကျမ်းမာရေးဆောက်ရှောက်မှုအားနည်းရခြင်းရဲ့အကြောင်းရင်းတစ်ခုကစစ်ကောင်စီကစစ်ရှောင်ကူညီနေသူနဲ့ကျမ်းမာရေးဝန်ထမ်းတွေကိုဖမ်းဆီးဖိနှိပ်တာကြောင့်လို့မူစတယ်လာကဆိုပါတယ်ဒါအပြင်စစ်ရှောင်စခန်းစီကိုသွားတဲ့ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းတွေနဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုကန့်သတ်ပိတ်ပင်ထားပါတယ်။ဆရာနာရှင်ကိုကြော်လှန်နေတဲ့အင်အားစုတွေအကောင်ထဲချင်းပြည်နယ်မှာဆိုရင်လားစင်သုံးပစ္စည်းတွေကိုတရားမဝင်ပစ္စည်းလို့သတ်မှတ်ပိတ်ပင်ထားပါတယ်။အရေးအကျွတ်အများအပြားတည်ယူပို့ဆောင်ခွင့်မရှိပါဘူး။ဆစ်ဆောင်ကူညီနေသူမတ်အက်စတာကမင်းတက်ကိုလားစင်သုံးပစ္စည်းပို့လို့မရတာတစ်နှစ်ကျော်ပြီလို့ပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထိခိုက်ဒဏ်ရာကုသရမှာအသုံးပြုတဲ့အကြားအခုလိုပိတ်ပင်လိုက်ပုံရပါတယ်
။အဲဒီပစ္စည်းရတဲ့ဘိုင်းနဲ့ထဲမှာပါတာပေါ့နော်။ဒီဘိုင်းနဲ့ထဲမှာပါတဲ့ဆိုတော့အဲဒီပစ္စည်းရတဲ့ဟိုလိုလိုလည်းပြန်လို့မရဘူးလေ။တရားရရင်ရှိနေတယ်။အဲဒီဆောင်မှာအိုးတွေ့တဲ့လူတွေပေါ့နော်။သူတို့ရဲ့တော့အရှင်ရှင်ကြီးဆက်လာနေပုံပေါ့။မရဘူးပေါ့နော်။ဆရာဟိုနေနေနေနေစီတော့ဒီပေါ်ရတဲ့ခွက်ခွဲလို့ပြန်ပြန်လိုက်လို့တခါလေးယူသွားမှာအဲဒီဝင်လာပြီးလာလို့ခဏနေအောင်
အချိန်ကာလတစ်ခုကြာလာတဲ့အပေါ်ငွေကြေးကူညီသူနည်းလာတာနဲ့အဖွဲ့အစည်းတွေကအစားအသောက်ပိုင်းကိုဦးစားပေးစဉ်းစားတာကြောင့်အမျိုးသမီးတွေလိုအပ်ကြကိုစဉ်းစားပေးရအားနည်းလာတယ်လို့လည်းမတ်အက်စတာကခြောက်ပြပါတယ်။မမီမီကနေဆက်ဒေသတွေနဲ့နိုင်ငံတွင်းကစစ်ရှောင်တွေကိုကူညီရတဲ့အဖွဲ့အစည်းတစ်ခုမှအလုံးလုံးနေပါတယ်။သူကစစ်တပ်နဲ့အလုံးလုံးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်လိုအပ်နေတဲ့သူတွေကိုအကူအညီတွေပို့ရောက်စေခြင်းထောက်ပံ့ပို့ဆောင်နေတဲ့နည်းလမ်းကိုပြောင်းသင့်တယ်လို့ပြောပါတယ်
။ဟုတ်တယ်အဖွဲ့အစည်းတွေကနေပြီးတော့မှာပေါ့ဒီမြေပြင်မှာအဓိကအလုံးလုံးနေတဲ့ဒီတိုင်းရင်းသားကျမကြီးအခွင့်အရေးပဲဖြစ်ဖြစ်ဒါမှမဟုတ်လည်းဒီစကိုင်းတို့ပေါ့လို့အဓိကမှဆိုလို့ရှိရင်တကယ်အလုံးလုံးနေတဲ့ CTR ဟိုဟာပေါ့နော်စီကန်းနေဆရာဆမားတွေရှိတယ်သူနဲ့တိုင်းရိုက်အလုံးမျိုးဟိုဘယ်လိုပြောမလဲချိတ်ဆက်ပြီးတော့မှငွေကြေးအကူအညီပေးနိုင်တယ်ဆိုလို့ဆိုလို့ရှိရင်တော့အဲ့ဒါတော့အကောင်ဆုံးပေါ့နော်ဖြစ်ဟိုဟာ solution လို့ပြောရမှာပေါ့ဘာဖြစ်လို့လဲဆိုတော့မြေပြင်မှာအဓိကအလုံးလုံးနေတဲ့အခွင့်အရေးတွေဒီသူတို့ကသူတို့ရဲ့ area မှာ600 population ဘယ်လောက်ရှိတယ်ဆိုတာကိုသိတယ်ပြီးလို့ဆိုလို့ရှိရင်အဲ့ဒီမှာဘာတွေလိုအပ်ချက်တွေရှိနေလဲဆိုတာကိုသူတို့သိတယ်သူတို့နေတဲ့တူကသူတို့ကချိတ်ဆက်ပြီးတော့သူတို့ communicate လုပ်နေကြတာပေါ့နော်
စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ1,200ရှိနေပြီးဒီထဲမှာအမျိုးသမီးနဲ့မိန်းကလေးဦးရေအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်မှာဆိုရင်စစ်ရှောင်ဦးရေရဲ့80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်လို့ကရင်အမျိုးသမီးအဖွဲ့အစည်းကဆိုပါတယ်။မူစတယ်လာကစစ်ရှောင်ကွန်ကြီးထောက်ပံ့ပို့ဆောင်ရေးလုပ်ငန်းစဉ်မှာအမျိုးသမီးပါဝင်မှုကအကူအညီဖြစ်မဲ့အရေးရှင်းဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ပြောပါတယ်။
သိချင်နေတဲ့အမျိုးသမီးတွေကဘာတွေလို့လဲဆိုတဲ့ဟာကရေပေါ်ရဆက်ဆံတော့ပဲစဉ်းစားမိကြတဲ့အနေအထားတွေမှာရှိတယ်ပေါ့ဆိုတော့အဲ့လိုလိုပဲတွေးအဲ့လိုပဲမြင်တဲ့အခါမှာအမျိုးသမီးတွေတကယ်လို့အားနေတဲ့ဟာနဲ့တကယ်ပေးတဲ့ဟာကတိုက်ရိုက်မဖြစ်နေဘူးဆိုတဲ့ဟာမျိုးတွေဖြစ်လာတဲ့အတွက်ကြောင့်နောက်ပိုင်းမှာအမျိုးသမီးပါဝင်မှုကဒီထက်ပိုပြီးတော့မှနှိမ့်လာမယ်ဆိုလို့ရှိရင်တော့အခန်းကဏ္ဍမျိုးအမျိုးသမီးလိုအပ်ချက်ကတော့ဒီစီချောင်ကလာတဲ့တကူရဲ့အတုံးဆောင်တခုတည်းမဟုတ်ဘူးနော်နောက်ပိုင်းဆိုလို့ရှိရင်အမျိုးသမီးရဲ့လိုအပ်ချက်ကအမျိုးသမီးတွေကိုတည်တဲ့အတွက်ကြောင့်ပိုပြီးတော့မှလှောက်ဆောင်လာနိုင်ဖို့ဆိုတဲ့ အနေနဲ့ကိုကျွန်မကအခုနဟာကိုဆက်ဖြည့်ဆွဲလိုက်တာဖြစ်တယ်နော
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။လူခွင့်ရေးကိုလေးစားတာကဘာမှာပုံစံတစ်မျိုးတည်းရှိတာမဟုတ်ပါဘူး။တနိုင်ငံကလူခွင့်ရေးလေးစားပုံစံကိုတခြားနိုင်ငံတွေအပေါ်မှာလာပြီးပုံဖော်တာကြောင့်ဒုက္ခတွေအများကြီးဆက်တွေ့လာရတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂလူခွင့်ရေးကောင်စီကိုပေးပို့တဲ့ဗီဒီယိုထဲမှာပြောပါတယ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဒီအမြင်နဲ့ပတ်သက်ပြီးတော့အတန်အဖွဲ့ကညွှန်ကြားရေးမှုနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
လတ်တမ်းကလူခွေကောင်စီစီဝေးကိုဖေဖော်ဝါရီလ29ရက်နေ့ကစပြီးအီဘီလာ၄ရက်နေ့ချင်းဆွစ်ဇာလန်နိုင်ငံမှာကျင်းပမှာပါဒီစီဝေးကိုတရုတ်နိုင်ငံသားဝင်ကြီးရှင်ကန်းကဗီဒီယိုပိန်ကုတ်တစ်ခုပေးပို့လိုက်ပါတယ
်中国主张坚持走符合各国实际国情的人权发展道路
အဒီပိန်ကုတ်နဲ့ပတ်သက်ပြီးဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်ခင်ဗျာကျွန်တော်ဖိတ်ခေါ်ထားသူကတော့အတန်အဖွဲ့ရဲ့ယူထားချက်မျိုးတော့ဆက်ပြီးဖြစ်ပါတယ်မင်္ဂလာပါဆရာမရေ
မင်္ဂလာပါဆရာ
။ဒီတော့နိုင်ငံတိုင်းဝန်ကြီးရှင်ကန်းရဲ့မိန့်ခွန်းနဲ့ပါပေါ့နော်။သူကလူခွင့်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့ပြောတဲ့အခါမှာအားလုံးနဲ့သင့်ညော်တဲ့လူခွင့်ရေးကာကွယ်ပုံစံကဘာမှမရှိသေးပါဘူးဆိုပြီးတော့ပြောတော့တာကျွန်တော်တွေ့ရပါတယ်။ဒါလူခွင့်ရေးသင်တန်းတွေမှာလည်းကျွန်တော်တို့အများအားငင်းခုန်ရတဲ့เนาะအချက်ပေါ့နော်။ဆိုတော့ဒီပုံမှာဆရာမဘယ်လိုများထင်နေမှာသလဲ။
ကျမတို့ကဒီလူခွင့်ရေးနဲ့ပတ်သက်တဲ့အယူအဆတွေကိုကျမဟိုပထမဦးဆုံးအနေနဲ့ဟိုပြောချင်တယ်ပေါ့နော်ဆိုတော့ဒီလူခွင့်ရေးဆိုတာကလူအခွင့်အရေးလူရပိုင်ခွင့်ပေါ့နော်အဲ့ဒါတွေကဒီဟိုကျမတို့ universal truth ပေါ့နော်ဒီ
တလောကလုံးဆိုင်ရာအမှန်တရားပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့လူခွင့်ရေးလူရပိုင်ခွင့်ဆိုတာကကျမတို့မှာစံချိန်စံနှုန်းတွေကရှိပြီးသားအဲ့တော့အဲ့စံချိန်စံနှုန်းတွေကိုလေးစားလိုက်နာဖို့ကာကွယ်ဖို့ဆိုတာကထပ်ပြီးပြောချင်တာကတော့ဒီနိုင်ငံသားတိုင်းနဲ့ဒီခေါင်းဆောင်တိုင်းလူတိုင်းကဒါလိုက်နာရမှာပဲဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလူခွေရေမလိုက်နာမလေးစားမလိုက်နာတဲ့နိုင်ငံတွေကဒီဟိုအခုကြည့်မယ်ဆိုလို့ရှိရင်ဒီလိုမျိုးဩစာကြီးနိုင်ငံတွေကဖြစ်နေကြအောင်ကျမတို့ဒီနေ့ကဘာကြီးမှာတကယ့်ဟိုအနေရကြီးမှမှကျမတို့ဟိုကြုံတွေ့နေရတယ်ကြုံတွေ့ပို့ပြီးတော့လည်းကြုံတွေ့ရနိုင်တယ်ပေါ့နော်ခြုံပြောရမယ်ဆိုရင်တော့လူခွေရေစံချိန်စံနှုန်းကတစ်ခုတည်းတစ်မျိုးတည်းပဲရှိတယ်ပြီးတော့ဟိုရော့တိရော်ရဲလို့လည်းမရဘူးပေါ့နော်ဆိုတော့လူခွေရေဒီချုပ်ဖောက်မှုတွေကိုလည်းဖုံးထားလို့ကိုယ်တိုင်ကဆက်ကျူးလွန်ကျင်လို့ဒါမှမဟုတ်ဒီလူခွေထုတ်ပေါက်နေတဲ့သူတွေကိုမိမပြတ်ချင်လို့ဆိုပြီးတော့ဒီကိုကျိုးစီပွားအတွက်ပေါ့နော်ကာကွယ်ချင်လို့ဆိုပြီးဒါမျိုးတွေပြောတာတွေပဲလို့တော့ကျမအနေနဲ့တော့ယူဆပါတယ်ထင်မြင်မိပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့လူခွေရဲ့အကြောင်းကိုကျွန်တော်တို့ပြောကြတဲ့အခါမှာတော်တော်များများကနိုင်ငံသားခွင့်ရေးနဲ့လူခွေရေကိုရောထွင်းနေကြကြပါတယ်နော်နိုင်ငံသားခွင့်ရေးဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်စပ်နေပြီပဲလူခွေရေကတော့နိုင်ငံတလွားလူရယ်လို့ဖြစ်လာလို့ရှိရင်အခြေခံရပိုင်ခွင့်နဲ့ရရှိတင်တယ်ဆိုတဲ့အယူဆပေါ်မှာအခြေခံပါတယ်ဒါကြောင့်ပုံပြီးကြက်ပြတယ်လို့ပြောရမှာပါဒါပေမဲ့နိုင်ငံရေးဝန်ကြီးကပြောသွားတဲ့အခါမှာနော်တစ်ဖက်မှာလည်းနိုင်ငံဆိုတဲ့တိုင်းပြည်အနေအထားကိုရှိတယ်ပေါ့နော်ဒီလိုတော့တိုင်းပြည်တစ်ခုချင်းကလူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုလမ်းကိုတီးကြားလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတာကိုလည်းလေးစားဖို့လိုတယ်ဆိုပြီးအဲသူကပြောသွားပါတယ်ဒါကိုဆရာမဘယ်လိုများနားလည်ပါသလဲခင်ဗ
ျကျွန်မတို့ဟိုဒီလူ့ခွင့်ရေးကိုလေးစားလိုက်နာတဲ့ဟိုပြီးရင်ကာကွယ်စောင့်ရှောက်တယ်ပေါ့နော်ပုံစံတွေတူချင်မတူပေမဲ့စံချိန်စံနှုန်းတွေသူ့ရဲ့ဒီပေးထားချက်တွေကအားလုံးအတူတူပဲဖြစ်တယ်ပေါ့နော်ဆိုတော့လူသားတိုင်းကပေါ့နော်သူတို့မွေးဖွားလာကြတဲ့ကသူတို့မှဒီတူညီတဲ့ဟိုလူကုန်တိတ်ခါနဲ့လူခွင့်ရေးဆိုတာကဟိုတပါးတည်းပါလာပြီးသားပေါ့နော်ဆိုတော့အဲ့ဒါကိုသွားပြီးတော့ချိုးဖောက်လို့မရဘူးအဲ့ဒါကိုသွားပြီးတော့ဟိုဒါကတော့ဒီလူမလို့ဒါနဲ့ကိုက်ညီရဲ့ဒီလူခွင့်ရဲ့ဒီဟာကတော့ဒီလူဟိုဒီပေးထားချက်မလို့ဒီဟာနဲ့ကိုက်ညီပါတယ်ဆိုပြီးတော့ကျမတို့ဟိုပြောချင်းကလုံးဝမှားနေရဲ့ဟိုလူခွင့်ကိုဒီလေးစားမှုလည်းမရှိလိုက်နာလည်းလိုက်နာမှုလည်းမရှိဘဲနဲ့ချိုးပေါက်ရကြရဲ့လို့ကျမအနေနဲ့မြင်ပ
ါဒီလိုပြောလာပြီဆိုတဲ့အခါအဲ့တိုက်ပြည်ရဲ့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေနဲ့သွားအဲပတ်သက်လာတာတွေလည်းကျွန်တော်တွေ့ရတယ်နော်နိုင်ငံကြီးကလူခွင့်ကိုချမှတ်ကြတဲ့အခါမှာဥပဒေနဲ့ဥပဒေကိုချိုးဖောက်ခြင်းမရှိလို့ရှိရင်အောက်ပါ 会议的看咱分析的都交皮了，他拍马家了，就那路屋里呢调查比抽干他大的来对呀的，所以那么人家你那几面所言哦，会计部嘛，什么二里路偏家的什么。你对你要的吗？
对，那他们是会计工程员，屋里呢不代表表面是路线，对在这么有地，我的差不呢，路宽也给妈妈的给，我另外我去看家里不呢，过里的绿绿刷，过里也的人力太贵，绿绿刷过里也出口表示贵，绿绿刷我这么呢不得的不呢，绿绿木的公路啊，的会计工程员屋里嘛是路线，的宝马阿喵喵呢，比阿里哈阿里宝马的阿喵喵呢，这么有的啊路单位公路啊，我这么嘛必定表示路面啊，我这么。所以的我的啊困业的我表示办公室务所以还没有人家人拼的看他的人家找找看他的屋里的家屋里的人家屋里的家看他的他们检查看他的他们有人家多年啊我说的这家的人家被人家嘛我有可能三年三年年的目的我说他的意思他的他的不容易
我能看你哈如果你看不起我是他大家我能看你如果你看不起我是给了不能什么D commission ni bo ma sa ma blu mya mye ne khna
di lu khun ye commission ta khu ka di blu byo ti cha yet di ye bo no be in a su ne ma patat mu ma shi de a ho ti cha yet di nai ne independent phit de akwe si ta khu bo commission ta khu phit de ne bo so no so lo a yin di MNHRC National Human Rights Commission so lo shin di commission ne patat pi yo a lou lou kai ne lu de ga di sit tet bo no sit tet ga ni a yin sa yu tha de lu de sit tet ga ni pi yo pa la de lu de sa tet phin pa ni ya ရာဂိုင်းတော့တော်တော်များတယ်ပေါ့နော်အဲကြောင့်ကျမတို့ဒီအရှိဒီဟို2021အစောပိုင်းကပေါ့နော်ကနဦးပိုင်းကဆိုလို့ရှိရင်ကျမတို့အရက်အဖွဲလူဖွဲ့စည်းအနေနဲ့ဒီဟာတွေကိုအာပစ်တင်ဝေဖန်တာတွေရှိရဲ့ဒီဟာတွေကိုရှုံချတာတွေရှိရဲ့ပြန်ပြီးတော့ဒီ MNHRC ပေါ့နော်ဒီလူခွင့်ကော်မရှင်ပြန်ပြီးတော့အာပြန်ပြီးတော့အစ်စ်ပြန်လဲဖွဲ့စည်းဖို့ပြန်ပြီး reform လုပ်ဖို့ဆိုပြီးကျမတို့အများကြီးတွန်းအားတွေတိုက်ဟိုအင်တိုက်အားတိုက်နေပေါ့နော်ကျမတို့အားလုံးလုပ်ခဲ့ကြတာရှိရဲ့ပေါ့နော်ဆိုတော့အခုတော့ဒီ2021နောက်ပိုင်းမှာတော့တည်ကြတယ်ဟိုဆက်တိုက်ဆက်တိုက်ဟိုဟိုဒီလူခွင့်ရေးကော်မရှင်ညာဒီစစ်အစိုးရဘောเนาะဒီသူတို့ crime တွေလုပ်နေတာကိုသူတို့ပြစ်မှုတွေကျူးလွန်နေတာကိုလူခွင့်ရေးချိုးဖောက်နေတာကိုသူတို့ကဟိုပို့ပြီးတော့ဟိုအားပေးအမြောက်ပေးနေတဲ့အဖွဲ့အစည်းတစ်ခုတန်တာပဲရှိရယ်ဘောเนาะကျွန်တော်ကတော့အဲ့လိုနေ
ဟုတ်ကဲ့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးရှင်ကန်းပြောသွားတဲ့အခါမှာလည်းเนาะနိုင်ငံတကာကဘောเนาะကိုယ့်ရဲ့ပုံစံကိုသူများအပေါ်မှာလာပြီးပုံဖော်တယ်လို့ပြောသွားတာရှိပါတယ်ဒါကြောင့်ဂနေတုခွင့်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာဆက်ဆံရေးကိုရောဆရာမဘလို့မြင်လဲပြီးတော့ရုပ်ဝင်ကြီးကပဲဒါကြောင့်လည်းမဆုံးနိုင်တဲ့ဒုက္ခတွေလိုက်လာတတ်တယ်လို့ဆိုတယ်အဲ့ဒီလိုဒုက္ခတွေကအာဏာရှင်တွေကြောင့်ဖြစ်တာလားအဲ့ဒီလိုတခြားနိုင်ငံကဒုခွင့်ရေးကိုမိမိနိုင်ငံမှာလာပြီးပုံဖော်တယ်လို့ဖြစ်တာလားဆရာမဘလို့မြင်ပါလဲခင်ဗျ
ဟုတ်ကဲ့ကနဦးနေနဲ့ကျွန်မဟိုဘောနော်ပြောချင်တာကတော့ဒီနိုင်ငံတကာအတိုင်းအဝိုင်းပေါ့နော်အလိုက်ရှိအခြေအနေမှာကျမအနေနဲ့ကတော့ဟိုလုံးဝအားရစရာမရှိဘူးလို့ကျမအနေနဲ့ယူဆတယ်။ဘာကြောင့်လဲဆိုတော့ပြည်သူတွေဒါနစ်နာနေပြည်သူတွေတိတ်ဆုံးနေတဲ့နေ့တူကပြီးရင်ကျမတို့အဖမ်းခံရတဲ့အရေးအတွက်တွေဒီထက်ပိုပြီးတော့နေ့တစ်နေ့နဲ့တစ်နေ့ပိုပိုမြင့်လာတယ်မြင့်တက်လာတယ်ပေါ့နော်။စသဖြင့်ဟိုအဲ့လိုမျိုးတွေပဲကျမတို့ကြုံတွေ့နေရတယ်ပေါ့။ဆိုတော့နိုင်ငံအတိုင်းအဝိုင်းအနေနဲ့ကလည်းကျမယူဆချက်ကတော့ဒီဟိုမျက်နှာကြည့်ရဟင်ပတ်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်Ukraine နဲ့ပတ်သက်တဲ့ဟာမျိုးဖြစ်လာတဲ့အခါမှာကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးအကူအညီရေးဆိုလို့ရှိရင်ပို့ပြီးနေသွားတာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါတွေလည်းဟိုတွေ့ရတယ်ပေါ့နော်ဆိုတော့အဓိကကတော့ဘယ်နိုင်ငံပဲဖြစ်ဖြစ်ပေါ့နော်ဒီပြည်သူလူထုမှာပဲဟိုအာပါဝါရှိရဲ့အင်အားရှိရဲ့ပေါ့နော်ဆိုတော့ဆောင်ရပါပေါ့နော်အဓိကကတော့ဒီလူခွင့်စည်းမျဉ်းနေနဲ့လိုက်နိုင်ရမယ်နိုင်ငံပဲဖြစ်ဖြစ်မလိုက်နိုင်တဲ့နိုင်ငံပဲဖြစ်ဖြစ်အကုန်လုံးကတော့ဒီသူတို့အကျိုးစီးပွားပါမှာလုပ်ချင်တာမဟုတ်ရင်အသက်တွေရောမရှိဘူးပေါ့နော်ဆိုတော့ဟိုကိစ္စရဲ့မျိုးလေးကိုလည်းကျမအနေနဲ့ဒီတွေ့ရပေါ့နော်ဆိုတော့သုံးသပ်မိပ
ါတယ်။ဟိုအပံကတော့ဒါလူခွင့်ရင်းနဲ့ပတ်သက်ပြီးလှုပ်ရှားတဲ့အဖွဲ့ပေါ့နော်လူလတ်စွာပြောဆိုခွင့်အတန်တွေကိုဖော်ပြခွင့်လူလူအတန်တွေကိုဖော်ပြခွင့်လှုပ်ရှားတဲ့အဖွဲ့ပေါ့နော်။နော်။တဖက်မှာဒီမိုကရေစီရေးလှုပ်ရှားကြတဲ့နိုင်ငံရေးသမားတွေဖို့ဆိုလို့ရှိရင်လည်းလူခွင့်ရင်းစံတွေကိုကျွန်တော်တို့မြင့်တင်ဖို့ဒါတာဝန်တူမှလည်းရှိလာတယ်။တဖက်မှာလည်းနော်အာဏာချိန်ခွင့်ရှားဖို့ချိန်ရတယ်အထူးသဖြင့်မြန်မာနိုင်ငံလိုအခြေအနေတည်းမှာနော်ဒီမိုကရေစီရေးလှုပ်ရှားနေကြတဲ့နိုင်ငံရေးသမားတယောက်ကိုလူခွင့်ရင်းနဲ့ပတ်သက်ပြီးလူခွင့်ရင်းအဖွဲ့ကဖြစ်စေခြင်းတဲ့သဘောထားကိုပြောပါဆိုရင်ဆက်မအနေနဲ့ဘယ်လိုများပြောမလဲခင်ဗျ
ဟိုနိုင်ငံရေးဆိုတာလည်းဒီဟိုလူခွင့်ရေးတွေကိုလေးစားလိုက်နာမှာပဲလေဒီလူခွင့်ရေးစံချိန်စံနှုန်းတွေနဲ့အညီဒီဟာကိုလေးစားတက်မိုးထားရမယ်ပြီးလို့ရှိရင်နောက်တစ်ခုကလူပြပိုင်ခွင့်တွေပေါ်မှာလည်းဟိုချိုးဖောက်မှုမရှိဘဲနဲ့အာဟိုနေထိုင်သင့်တယ်ပြီးလို့ရှိရင်ဟိုလူတွေကိုလေးစားလိုက်နာတာကောက်ွယ်ပေးရမယ်ဆိုတဲ့စံချိန်စံနှုန်းတွေရှိပြီးသားပေါ့နော်ဆိုတော့တေးကြတဲ့အဲ့ဒီဟာတွေကိုသွားပြီးတော့ကိုကဒီတေးဟိုအာနိုင်ငံရေးသမားတယောက်ပေါ့နော်နိုင်ငံတစ်ခုကိုဦးဆောင်မဲ့အာလီဒါဟိုတယောက်ဖြစ်လာတဲ့အခါမှာဖြစ်မဲ့အခါမှာပေါ့နော်ဒီလူတွေကိုလူရပိုင်ခွင့်တွေကိုမချိုးဖောက်မှုပို့လူရပိုင်ခွင့်တွေကိုသွားပြီးတော့မပိတ်ပင်မှုမတားဆီးမှုမကန့်တတ်ဘူးပေါ့နော်ဒီအချက်တွေကကျွန်မအနေနဲ့တော့အရေးကြီးတဲ့အချက်တွေလို့ယူဆရတယ်။ဘာပဲဖြစ်ဖြစ်ဒီဟိုဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်ဒါအခြေခံကြတဲ့အချက်ကိုဆိုတော့ဟိုကျွန်မအနေနဲ့တော့အဲ့လိုသုံးသပ်နေရပေါ့
။ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါဆရာ
။ဟုတ်ကဲ့အခုတရုတ်နိုင်ငံကြီးဝန်ကြီးရဲ့အမြင်နဲ့ပတ်သက်ပြီးဆွေးနွေးသွားသူကတော့အတန်ဖွဲ့ကညွှန်ကြားမှုတော်ဆက်ပြီးဖြစ်ပါတယ်ကျွန်တော်ကောင်းတမ်းပ
ါဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုဥတမောင်တန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီ UAC စနေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ကနေ2023ခုနှစ်မတ်လ17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည10နာရီခန့်ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။ဒီတဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့မြန်မာအရေးအာဆီယံအပါဝင်နိုင်ငံတကာရဲ့တိုက်တွန်းပြောဆိုမှုတွေထိုင်းနိုင်ငံမှာအဝါရောင်ဘဲရုပ်ပါပြက်ကြရင်ရောင်းချလို့ထောင်နှံအပြစ်ပေးခံရတဲ့အကြောင်းနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးတည့်ရဲ့အမေရိကန်နဲ့ရုရှားဆိုင်ရာပြောဆိုချက်တွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ရင်းနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်အာဆီယံအတွင်းပြောဆိုတိုက်တွန်းမှုတွေမှာအင်ဒိုနီးရှားနဲ့မလေးရှားဟာရှေ့ဆုံးကရှိနေပါတယ်။မတ်လ9ရက်နေ့တုန်းကမလေးရှားနိုင်ငံသားရေးဝန်ကြီးဇမ်ဘီအဗ်ဒူရာခါတီယာဟာမြန်မာနိုင်ငံအရေးကိုအပြေပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလိုက်နာအကောင်အထည်ဖော်ခြင်းမရှိသေးပေမဲ့လည်းမလေးရှားအနေနဲ့အာဆီယံနဲ့အတူဆက်လက်ကြိုးပမ်းသွားမယ်လို့နိုင်ငံသားရေးဝန်ကြီးကမလေးရှားလွှတ်တော်မှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းတုန်းကထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့တဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအတော်လေးပြောဆိုခဲ့ပါတယ်။မြန်မာအရေးဟာပြည်တွင်းရေးသက်သက်လို့သတ်မှတ်လို့မဖြစ်နိုင်တော့ကြောင်းနဲ့မြန်မာပြည်ကအခြေအနေတွေဟာဒေတာတွင်းလုံခြုံရေးနဲ့ဒေတာတွင်အရေးအရာတွေကိုရိုက်ခတ်နေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံတမရနဲ့နိုင်ငံသားရေးဝန်ကြီးတွေကလည်းပြီးခဲ့တဲ့လပိုင်းတွေမှာမြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်ကိုအကောင်အထည်ဖော်လာအောင်ထိထိရောက်ရောက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်အထိမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုထွက်ပေါက်တစ်ခုအဖြစ်အသုံးပြုမဲ့အရေးအယောင်မတွေ့ရပါဘူး။စီအိုချိုရေးကိုစန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတွေကိုနှိမ်နှင်းပြီးရွေးကောက်ပွဲတစ်ခုလုပ်ဖို့ကသာစစ်ကောင်စီဘက်ကအာယုံဆိုင်လှုပ်ဆောင်နေတာတွေ့နေရပါတယ်။မတ်လ6ရက်နေ့ကပဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဗိုက်ကယ်ထက်ကမြန်မာစစ်ကောင်စီဟာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုပိုပြီးကျူးလွန်လာနေတယ်လို့ပြောဆိုခဲ့ပါတယ
်။ Overall,credible sources have verified that at least 2000
ယုံကြည်ရတဲ့သတင်းအရင်းအမြစ်တွေအရမြန်မာစစ်တပ်နဲ့သူ့ရဲ့အပေါင်းအပါတွေက2021ခုနှစ်ကစတင်ပြီးအရသာ2948ဦးကိုတပ်ဖြတ်ခဲ့ပါတယ်အဲ့ဒီထဲမှာကလေး200ကျော်ပါဝင်ပြီးတေဆုံးသူ3ဘုံ2ဘုံလောက်ဟာစစ်တပ်ကဖမ်းဆီးထားစဉ်တေဆုံးခဲ့တာဖြစ်ပါတယ်တကယ်တမ်းတေဆုံးသူအရေအတွက်ကဒီထက်မကပိုများနိုင်ပါတယ်
မြန်မာစစ်ကောင်စီဟာပြီးခဲ့တဲ့နှစ်အတွင်းလေကြောင်းတိုက်ခိုက်မှု148ရာဂိုင်နှုံတွုံးမြင့်တိုက်ခိုက်ခဲ့ပြီးဆေးရုံကျောင်းနဲ့ဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်မှု100ရာဂိုင်နှုံတိုးလာခဲ့တယ်လို့လူ့အခွင့်အရေးမဟာမင်းကြီးကပြောဆိုခဲ့ပါတယ်။ မြန်မာစစ်ကောင်စီဘက်ကတော့ဒီပြောဆိုချက်တွေကိုပြစ်တင်ကန့်ကွက်ခဲ့ပါတယ်အခုလိုအချိန်မှာပဲမြန်မာအိမ်နီးချင်းထိုင်းနိုင်ငံမှာတော့အဝါရောင်ဘဲရုပ်ကလေးတွေပါတဲ့ပြက်ကလေးကိုရောင်းချခဲ့သူကိုမတ်လ9ရက်နေ့အင်္ဂါနေ့တုန်းကဘန်ကောက်တရားရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်သူကိုထိုင်းဘရင်မိသားစုကိုဝေဖန်စော်ကားမှုတားမြစ်တဲ့ဥပဒေနဲ့တရားစွဲဆိုထောင်ချခဲ့တာပါအသက်26နှစ်အရွယ်နရသွန်ချက်တမန်ကောင်စင်ကို2020ခုနှစ်ဒီဇင်ဘာလကတည်းကဖမ်းဆီးထားတာပါသူဟာအဝါရောင်ဘဲရုပ်ကလေးတွေပါတဲ့2021ခုနှစ်ပြက်ကလေးကို Facebook လူမှုကွန်ရက်ကနေရောင်းချခဲ့တဲ့အတွေ့ရဲတွေကသူ့ကိုအိမ်မှာလာပြီးဖမ်းသွားခဲ့တာပါထိုင်းနိုင်ငံမှာအဝါရောင်လေထိုးဘဲရုပ်တွေကို2020ခုနှစ်နှောင်းပိုင်းနဲ့2021ခုနှစ်ဦးပိုင်းကလူငယ်ကျောင်းသားတွေဥဆောင်ပြီးဘောချောဟောင်းပရာယွတ်ချန်အိုချာအစိုးရကိုစန့်ကျင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်အသုံးပြုခဲ့ပါတယ်။ဆန္ဒပြသူတွေဟာထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအာဏာကိုချုပ်ကင်ထားတာကိုစန့်ကျင်ခဲ့တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုလည်းတောင်းဆိုခဲ့ပါတယ်။ဒီပြုပြင်ပြောင်းလဲရေးတွေမှာထိုင်းဘရင်စနစ်ကိုပါပြုပြင်ပြောင်းလဲဖို့ပါဝင်ပါတယ်။ဒီဘရင်နဲ့ဘရင်မိသားစုကာကွယ်ရေးဥပဒေကို2014ခုနှစ်ကအာဏာသိမ်းပြီးနောက်ပိုအသုံးပြုလာခဲ့ပြီးဆန္ဒပြတဲ့အတိုက်အခံတွေကိုဒီဥပဒေနဲ့ဖမ်းဆီးနှိမ်နှင်းတယ်လို့ဝေဖန်တာတွေရှိပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ချန်အိုချာကတော့ဒါကိုညှင်းဆိုပါတယ်။လက်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာဟာ2014ခုနှစ်ကအမျိုးသမီးဝန်ကြီးချုပ်ရင်လတ်ရှိနာဝတ်အစိုးရကိုအာဏာသိမ်းခဲ့သူဖြစ်ပါတယ်။ဒီဘရင်ကာကွယ်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခဲ့သူပေါင်း233ယောက်ရှိသွားပြီလို့ထိုင်းလူအခွင့်အရေးအတွက်ရှေ့နေများအဖွဲ့TLHR ကပြောဆိုပါတယ်ထိုင်းနိုင်ငံမှာလာမဲ့မေလ9ရက်နေ့မှာတော့ရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်အခုလိုအချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးအသစ်ချင်းကွမ်းကအမေရိကန်အနေနဲ့တရုတ်အပေါ်မှာမမှန်မကန်ပြုမှုဆက်ဆံနေတာတွေကိုပြင်ပါလို့9ရက်နေ့အင်္ဂါနေ့တုန်းကလုပ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုခဲ့ပါတယ
်ဘုမေဖောင်းပုတ်ဆိုင်ရှာချက်继续沿着错误的道路。
American Beyond Zoo အနေနဲ့လက်ရှိသွားနေတာကို brain မအုပ်ဘူးဆိုရင်လမ်းဘေးထိုးကြတာဒါမှမဟုတ်တိုက်မိတာတွေဖြစ်တော့မှာပါတေးကြပါတယ်ပဋိပက္ခတွေနဲ့ထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပေါ်လာမှာပါ
American သမ္မတအင်ဘူတော်ပြောရေးဆိုခွင့်ရှိသူ John Kirby ကတော့ American ပြည်ထောင်စုအနေနဲ့တရုတ်နဲ့မဟာဗျူဟာမြောက်ပြိုင်ဆိုင်မှုကိုပဲလုပ်တာပါပဋိပက္ခဖြစ်ဖို့လုပ်နေတာမဟုတ်ပါဘူးလို့အဲ့ဒီနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးချင်းကွမ်းကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲယူကရိန်းပြဿနာဟာပထဝီနိုင်ငံရေးအရာပဋိပက္ခဖြစ်အောင်နောက်ွယ်ကတခုတည်းသောလက်ကခြေလှယ်ခဲ့တာဖြစ်ပြီးအာရှတိုက်မှာထပ်မလုပ်သင့်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဆက်ဆံရေးကိုတိုးမြင့်သွားမယ်လို့ပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အစနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါပြည်တွင်းမှာသကြားစည်းကွက်ကောင်းမွန်နေတဲ့အတွက်ပြည်တွင်းသကြားဆက်ယုံတွေကကြံစည်နှုန်းတွေကိုတိုးမြင့်ပေးပြီးတော့ဝယ်ယူနေပါတယ်ပြည်တွင်းလေယာစိုက်ပျိုးရေးလုပ်ငန်းတွေမှာတော့လုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျပါတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်တရားစိုက်ယုံတွေကကြံတီးနိုင်ကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့သတင်းနဲ့ဆက်ကြပါမယ်။ပြည်တွင်းမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်ပြည်တွင်းတရားစိုက်ယုံတွေကကြံတီးနိုင်ကိုဈေးနှုန်းတိုးမြင့်ပေးပြီးဝယ်ယူနေတယ်လို့ကြံစိုက်တောင်သူတွေကပြောပါတယ်။ကြံတီးနိုင်ကိုကြံတကာစိုက်ယုံနဲ့ကြံစိုက်ယုံတွေကနှစ်စဉ်ဈေးနှုန်းသတ်မှတ်ဝယ်ယူကြတာဖြစ်ပြီး2022ခုနှစ်ပေါက်သေးရေအရတန်ရှင်းလက်ဆက်တဲ့ကြံတတန်ကိုဒေတာလိုက်ချက်8000ခွဲကနေ9000ကျပ်အတွင်းဈေးနှုန်းသတ်မှတ်ထားတာပါ။အခုနှစ်မှာဓာတ်မြေဩဇာပိုးသက်ဈေးပါဝင်73စီဈေးနှုန်းနေမြင့်တက်နေချိန်မှာစက်ယုံတွေကကြံတတန်ကိုချက်9000ခွဲကနေ3000ကျပ်အထိတိုးမြှင့်ဝယ်ယူပေးနေတဲ့အတွက်တွက်ချေကြိုက်နေတယ်လို့ရှမ်းပြည်နယ်ကကြံစိုက်တောင်သူတို့ကဆိုပါတယ်။ပြည်တွင်းတရားဈေးမြင့်တက်လာရတာကကြံအထွက်နှုန်းနှဲပါခဲ့ပြီးနိုင်ငံတကာဈေးကလည်းမြင့်တက်နေတာပါ။ဒါအပြင်အခုနှစ်မှာတရားမဝင်တရားဝင်ရမှုမရှိသလောက်နှဲပါလာတာကလည်းပြည်တွင်းတရားစီးကိုမြင့်တက်လာစေတာဖြစ်တယ်လို့မြန်မာနိုင်ငံတရားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းအတွင်းမှဦးစိန်ထွန်းကပြောပါဗျ
နေဆက်ကနေပြောင်းတင်မှုရမှာမလိုအပ်တဲ့မူဝါဒတွေထပ်မံချမှတ်နေရကြောင့်အခက်တွေ့နေပါတယ်။ထိုင်းနိုင်ငံကိုနေဆက်ကနေပြောင်းတင်မှုရမှာစီးပွားကူးသန်းဝင်ကြီးဌာနကမလိုအပ်တဲ့မူဝါဒတွေကိုထပ်မံချမှတ်လာတာကြောင့်အပေါ်ကုန်ကျစရိတ်တွေမြင့်တက်လာပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လက်ရှိပြည်ပကိုပြောင်းတင်မှုမူကနေရရှိလာတဲ့ပို့ကုန်ဝင်ငွေအမေရိကန်ဒေါ်လာ65ရာခိုင်နှုန်းကိုဗဟိုဘာသတ်မှတ်ဈေးတိုင်းလဲလှယ်ပေးရတာအပါအဝင်ပို့ကုန်လိုက်စီအပြင်နန်ဆက်ကုန်သွယ်ရေးစခန်းတွေကိုတည်ယူဖြတ်တန်းခွင့်ရရှိဖို့ပို့ကုန်သွင်းကုန်ဌာနအဆင့်ဆင့်ကိုသွားနေရတဲ့အတွက်အပေါ်ကုန်ကျစရိတ်တွေကမြင့်တက်လာတာဖြစ်တယ်လို့လုံခြုံရေးအယအမိမဖော်လို့တဲ့ပြောင်းကုန်သည်တဦးကပြောပါတယ်ဒါအပြင်ထိုင်းနိုင်ငံကိုနေဆက်ကနေပြောင်းတင်ဖို့မယ်ဆိုရင်တင်ဖို့မယ့်ကားနံပါတ်ကားအမျိုးအစားထုတ်ယူမယ့်ကိုကုန်သွန်လောင်ယုံတည်နေရတင်ဖို့မဲ့တန်ချိန်ဖြတ်တမ်းမဲ့နေဆက်ကိတ်စတဲ့အချက်လက်တွေကိုတင်ပြနေရတာဖြစ်ပါတယ်ပို့ကုန်သွင်းကုန်ဌာနရဲ့တင်မိုးခွင့်ကိုပြန်လည်စောင့်ဆိုင်းနေချိန်မှာကုန်မတင်ရတဲ့အတွက်ကုန်ကားစောင့်ဆိုင်းကအနေနဲ့ငွေကျပ်5,000ထပ်မံပေးနေရတယ်လို့လည်းထိုင်းနိုင်ငံကိုပြောင်းတင်မှုနေတဲ့ကုန်သည်တဦးကဆိုပါတယ်ထိုင်းကိုပြည်တွင်းအစစ်ထုတ်ပြန်အခွန်ကင်းလွန်းခွင့်နဲ့တင်မိုးခွင့်ဟာဖေဖော်ဝါရီလကနေဩဂတ်လအထိသတ်မှတ်ထားတာပါဒါကြောင့်ကန့်သက်ချက်တွေဖြေလျှော့ပေးဖို့လိုအပ်နေပြီးကန့်သက်ချက်တွေကိုဆက်လက်တင်းကျပ်ထားမယ်ဆိုရင်တော့အခုလိုအခွန်ကင်းလွန်းခွင့်ကာလမှာထိုင်းကိုပြောင်းတင်မှုရော့ကျသွားနိုင်တယ်လို့ကုန်သည်တွေကပြောပါတယ်။ပြည်တွင်းမှာအစိထုတ်ပြောင်းကိုအဓိကရှမ်းပြည်နယ်မကွေးတိုင်းအေရရီတိုင်းပဲခူးတိုင်းတို့ပြည်တခြားဒေသတွေမှာလည်းစိုက်ပျိုးကြပါတယ်။ပြည်တွင်းမှာအစိထုတ်ပြောင်းပြင်းမြတန်ချိန်3.2တန်ဝင်းကျင်ထွက်ရှိနေပြီးနှစ်စဉ်ပြည်ပကိုအစိထုတ်ပြောင်းတန်ချိန်နှစ်တန်းကျော်တင်မိုးမှုကနေအမေရိကန်ဒေါ်လာတန်600ခန့်ရရှိနေတယ်လို့ဆိုပါတယ်။လက်ရှိပြောင်းကိုတရုတ်ဖိလစ်ပိုင်ဗီယက်နမ်အပါအဝင်နိုင်ငံပေါင်း80ကိုတင်မိုးနေပြီးထိုင်းကိုအခွန်ကင်းလွန်းခွင့်ရတဲ့အခုလိုကာလမှသာနတ်သက်ကုံတွေလမ်းကြောင်းကနေတင်မိုးနေတာဖြစ်ပါတယ်
။လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။လေယာဉ်လုံသားရှားပါမှုပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေအနေနဲ့အလုသမားငှားရမ်းကနှုံတာမြင့်တက်တာအတီးနှံ့တဲ့အချိန်မီစိုက်ပျိုးနိုင်မှုမရှိတာရိတ်သိမ်းကြင်ကြော်လွန်မှုတွေဖြစ်ပေါ်ပြီးတီးနှံ့ဆုံးရှုံးရတာတွေနဲ့ကြုံတွေ့နေရတယ်လို့ပဲခူးတိုင်းပြည်မျိုးနယ်ကတောင်သူဦးစောမြင့်ကပြောပါတယ်
။ဖိဆက်ချင်ရောစပတ်ဆက်ချင်ရောအလုသမားကရှားတော့ကျွန်တော်တို့တော့ပါရတယ်ဗျာ။လေတွေကပေါ့လူငှားခြင်းလဲမရဘူး။ဘဲနေချင်ကြလူမရလို့ဘဲတွေ6တွန်ကျွမ်းကုန်ပြီးတော့လေလွတ်ဖြစ်ကုန်တာလည်းရှိတယ်။ကျွန်တော်တို့လေသမားတွေရိတ်သိမ်းကြင်ကြတော့အလုသမားကိုအပြည့်အစင်ငှားရတယ်ဗျာ။အဲ့လူလူငှားတော့ဈေးကအလုသမားခေါ်တဲ့ဈေးဖြစ်တယ်။လုံးသမားကလည်းဒီချိန်လေးမှာအလုတ်ကချိုင်းနာဆိုတော့ကြသူတို့လိုချင်တဲ့ဈေးတွေကိုအရင်မြင်တောင်းတယ်ပေါ့ဗျာကျွန်တော်တို့အဲ့ဒီမှာတောင်းလို့ချင်းနေတောင်းမှာပဲစကားနဲ့ရင်ဖြစ်ရတယ်ရှိတယ်ဗ
ျလက်ရှိမှာလူငယ်တွေအနေနဲ့ပြည်ပနိုင်ငံတွေကိုအလုတ်တော့ရောက်လုံးကင်မှုများလာတာအပါအဝင်တစ်နှစ်ပတ်လုံးအလုတ်ကင်ခွင့်လမ်းမရှိတဲ့နယ်ဒေသတွေကလူငယ်တွေကလည်းရန်ကုန်မန္တလေးစားတဲ့မြို့ကြီးတွေကိုပြောင်းရွှေ့လုံးကင်နေကြတဲ့အတွက်စိုက်ပျိုးရေးကဏ္ဍမှာလဲရလုတ်သားရှားပါလာတာဖြစ်ပါတယ်လေယာစိုက်ပျိုးရေးလုပ်ငန်းကရာသီလိုက်လုံခြုံရတာဖြစ်တဲ့အတွက်ကြေးရွာနေလက်လုံလက်စားသမားတွေအတွက်နေစဉ်ဝင်ငွေရရှိစေတဲ့လုပ်ငန်းမျိုးမဟုတ်တာကလည်းလေယာလုံသားရှားပါးခြင်းအကြောင်းရင်းတွေကအဓိကတစ်ချက်ဖြစ်တယ်လို့ဆိုပါတယ်။
ကျွန်တော်တို့ရွာတွေကအလုံသမားတွေကရှားပါးတော့ကြကျွန်တော်တခြားနေရာတွေကပြီးတော့ကျွန်တော်အလုံသမားတွေကိုပဲနှုတ်ချင်မှခေါ်ရတယ်ပေါ့ဗျာ။ပဲနှုတ်ချင်မှခေါ်တော့ကြသူတို့ကတခြားရွာလာတာဆိုတော့ကြသူတို့ဈေးရလဲကောင်းကောင်းပြသူတို့ရဲ့တွားရေးလာရေးထွက်လာကြီးစေသူတို့ရဲ့နောက်ဆုံးဥပမာမနေ့ကြီးကမှစားတော့သေးပါကြကျွန်တော်တို့မှပြရတော့ကြကျွန်တော်တို့ဘယ်လိုပြောမလဲဆိုတော့အလုံသမားသေးတရားဒါအမြင်မှတက်နေတယ်ပေါ့နော်အဲ့ဒါအဓိကကတော့ကျွန်တော်တို့အလုံသမားရှားပါလို့ပဲကျွန်တော်တို့အဲ့လိုဒုက္ခကြီးဖြစ်နေရတာပေါ့ဒီကျွန်တော်တို့ကမှအခုဆိုရင်မက်ဘဲမဆိုင်တဲ့တရားတွေပဲကျွန်တော်တို့လိုလန့်ပြီးတော့ငှားရတာပေါ့နော်ကျွန်တော်တို့ဘက်ဒီမှာကအလုံသမားမရှိတော့မတိုင်းတိုင်းသေးတွေပေါ့နော်မက်ဘဲကလည်းမကောင်းတော့အလုံသမားရှားတာအလုံသမားလိုတောင်းတဲ့သေးတွေပြရတော့ကျွန်တော်တို့အဓိကကတော့အလုံသမားရှားပါလို့ကျွန်တော်တို့မှအဆင်မပြေဘူးကြ
မြမလေယာကဏ္ဍမှာလုံသားရှားပါလာသလိုလေယာလုပ်ငန်းခွင်မှာအသုံးပြုတဲ့ကျွဲနွားမွေးမြူသူတွေကလည်းနှေးပါလာတာကြောင့်လုံကွက်ငယ်တောင်သူတွေအနေနဲ့ထွန်ရဲစိုက်ပျိုးမှုနဲ့ရိတ်သိမ်းတို့လောင်မှုလုပ်ငန်းတွေကိုဆက်ရန်နေရတွေငှားရန်အသုံးပြုနေကြရပါတယ်။မြမနိုင်ငံမှာစိုက်ပျိုးရေးကိုနေရာဒေသပေါ်မူတည်ပြီးတစ်နှစ်မှာနှွေးစဘာ၊မိုးစဘာ၊စောင်းသီးနှံ၊ပဲပြောင်စသဖြင့်၃ချိန်စိုက်ပျိုးနိုင်တာရှိသလိုတစ်နှစ်မှာမိုးစဘာနဲ့ပဲနှံနှစ်သီးသာစိုက်ပျိုးနိုင်တဲ့နေရာတွေလည်းရှိပါတယ်။
အခုဆက်ပြီးမတ်လ၁ရက်နေ့ကနေမတ်လ9ရက်နေ့ထိဈေးကွက်အတွင်းမှာအတက်အကျအနှိမ့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပဲသင်းကုန်တွေကတော့အိန္ဒိယလိုအပ်ချက်ဖြင့်ပြည်ရင်းမှာလည်းပဲလက်ကျန်မရှိတော့တဲ့အတွက်ဈေးကဆက်တိုက်မြင့်တက်နေပါတယ်။အိန္ဒိယနိုင်ငံကပဲသင်းကုန်တွေထွက်ရှိမှုတုန်းက14ရာခိုင်နှုန်းနီးပါးအထိရောကျမယ်လို့ခန့်မှန်းထားတဲ့အတွက်အိန္ဒိယနိုင်ငံမှာလည်းပဲသင်းကုန်ဈေးတွေကောင်းနေပါတယ်။ ပြည်တွင်းပဲစင်းကုန်တွေကဈေးကွက်တွေမရောက်ခင်ကတည်းကကြိုပိုက်ဝယ်ယူထားရှိမှုတွေရှိခဲ့ပြီးအတက်ဈေးနဲ့ထိရောက်နေကြတယ်လို့ကုန်တွေတွေကဆိုပါတယ်။ပဲစင်းကုန်တွေကလက်ရှိမှာဈေးကျဆင်းနိုင်ခြင်းမရှိဘူးလို့လည်းသုံးသပ်ထားကြပါတယ်။ရန်ကုန်ဈေးကွက်မှာတော့ပဲစင်းကုန်တွေကတတန်ကို23သိန်း800ပေါင်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းယှဉ်လိုက်ရင်တတန်ကို2000ကျော်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့တအိတ်ကို2,500ကနေ2,600ပေါင်ဈေးရှိပြီးတအိတ်ကို1,000ကျပ်ဈေးမြင့်တက်လာပါတယ
်။စတော်ဘဲဈေးကတော့ဈေးမြင့်တက်လာပါတယ်။ဈေးကွက်ထဲကိုအဝင်ပုံမှန်ရှိနေပေမဲ့ပြည်တွင်းဝယ်ယူစားသုံးမှုများနေတဲ့အတွက်ဈေးတွေပြန်မြင့်တက်လာတာဖြစ်ပါတယ်။စတော်ဘဲကအခြားဘဲတွေနဲ့နှိုင်းယှဉ်ရင်ဈေးအမြင့်ဆုံးရရှိနေတဲ့ဘဲဖြစ်ပြီးပြည်တွင်းစားသုံးမှုမြင့်တဲ့ဘဲလည်းဖြစ်ပါတယ်။ရန်ကုန်ဈေးကွက်မှာဇတော်ဘဲတပိတ္တာကို6165ကျပ်ကနေ6335ကျပ်ပေါက်ဈေးရှိပြီးတပိတ္တာကို335ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့တအိတ်ကို39500ကနေ31500ပေါက်ဈေးရှိပြီးအမြင့်ဈေးနဲ့ဈေးငြိမ်ပါတယ
်။ချစ်သူနီကတော့ဈေးကွက်ထဲကိုပုံမှန်ထက်2ဆနီးပါးအဝင်ရှိနေပြီးဈေးကလည်းကျဆင်းနေပါတယ်။ပွဲတော်ကာလဖြစ်တဲ့အတွက်အဝယ်ကရှိနေလို့ဈေးကထိမ့်ပြီးကျဆင်းနေတာလို့လည်းချစ်သူကုံတွေကဆိုပါတယ်။ချက်တိုနီကိုတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံအပြင်တခြားပြည်ပနိုင်ငံတွေကိုတင်ပို့နေပေမဲ့ဈေးကောင်းမရရှိသေးဘူးလို့လည်းဆိုပါတယ်။နေစဉ်ဘီရင်တောင်ဈေးကွက်ထဲကိုပိတ်တာချိန်2သိန်းနီးပါးကျော်ဝင်ရောက်နေပါတယ်။ရန်ကုန်ဘီရင်တောင်ဈေးကွက်မှာချက်တိုနီစိတ်ဖြူကတပိတ်တာကို1000ကနေ1125ကျပ်ပေါင်းသိရှိပြီးတပိတ်တာကို150ကျပ်ဈေးကျဆင်းသွားပါတယ်။ပခုတ်ကူဈေးကွက်မှာလည်းချက်တိုနီကတပိတ်တာကို600ကနေ950ပေါင်းသိရှိပြီးတပိတ်တာကို250ကျပ်ဈေးကျဆင်းသွားပါတယ်။အခုပြောပြသွားတဲ့ကောက်ပဲတီးတဲ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါလိမ့်ရှင
်။လေယာစီဝါသတင်းများအစီအစဉ်ကို Former Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီတဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကမ္ဘာပင်လယ်သမုဒ္ဒရာတွေကဇီဝမျိုးကွဲသတ္တဝါတွေနဲ့အပင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါပြီ။နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတညီတညွတ်ထဲသဘောတူညီလိုက်တာကြောင့်ကုလသမဂ္ဂရဲ့ရေရှည်ခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေလည်းပြည့်မီနိုင်တော့မှာဖြစ်ပါတယ်။ဥရုယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
Ladies and gentlemen, the ship has reached the shore.
သမုဒ္ဒရာဇီဝကေယစနစ်တွေထိနေရေးသဘောတူညီမှုရရှိလိုက်ပြီးဖြစ်ကြောင်းကုလသမဂ္ဂညှိနှိုင်းခန်းဥက္ကဋ္ဌဖရီနာလီကဆေလုရှားစွာနဲ့ကြေညာသွားတာပါနိုင်ငံအုပ်ချုပ်မှုနဲ့ဥရေအောက်မှာရှိမနေတဲ့ရေပြင်နဲ့နမိတ်ဟာသမုဒ္ဒရာရေပြင်ရဲ့တုံးမုံနှပုံရှိပြီးတော့ကဘာမျက်နှာပြင်ရဲ့သဘောလောက်ရှိပါတယ်အဲ့ဒီလိုပင်လယ်နဲ့သမုဒ္ဒရာရေပြင်အပေါ်မှာလည်းဒီနိုင်ငံတကာသဘောတူညီချက်တွေတည်ရောက်မှုရှိမှာဖြစ်ပြီး Blue Economy လို့ခေါ်တဲ့ပင်လယ်ရေကြောင်းကူးတန်းရောင်းဝယ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်အပေါ်ဘလို့တည်ရောက်မှုရှိနေတယ်လဲဆိုတာကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်နိုင်ငံဆောင်ကကိုယ်စားလှယ်တွေသတင်းနှစ်ပတ်ကြာအချိန်အနည်းဆွေးနွေးခဲ့ကြပြီးမှမတ်လ၄ရက်နေ့နောက်ပိုင်းမှာဒီလိုသမိုင်းဝင်သဘောတူညီမှုရခဲ့တာပါပင်လယ်ရေတို့အရေးလှူရှာဆောင်ရွက်နေတဲ့ Blue Marine Foundation အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Charles Clower ကအခုလိုပြောပါတယ်
There is a lot of destruction going on in the world's oceans.
မုန်တရာထဲမှာပျက်စီးရွံ့လာတဲ့ပြည်တွေအတော်များများရှိပါတယ်။ကြီးမားတဲ့ငါးတွေဟာဆိုလို့ရှိရင်90ရာခိုင်နှုန်းကျော်ပျောက်ဆုံးသွားပါပြီ။ဝေလာငါးတွေဘာဖြစ်သွားသလဲဆိုတာလည်းကျွန်တော်တို့သိကြပါတယ်။ဒါကြောင့်မို့လို့ဒီလိုသဘောဝအရင်းအမြစ်တွေကိုလူသားတွေအလွန်အကျွံထုတ်ယူအသုံးချလို့မရတဲ့ area မျိုးအရေးတကြီးဖန်တီးပေးရမှာပါ။
ပင်လယ်ရေကြောင်းဆိုင်ရာလိုက်နာရမယ့်သဘောတူညီချက်ကို1994ခုနှစ်မှာချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကဇီဝမျိုးကွဲတွေရဲ့နှုတ်နယ်တဲ့သဘောသဘာဝကိုမသိခဲ့ကြသေးပါဘူး။ဒါကြောင့်လဲရေအောက်သဘာဝပတ်ဝန်းကျင်ကိုဘလို့အကာအကွယ်ပေးရမလဲဆိုတာကိုဆွေးနွေးခဲ့တာနှစ်ပေါင်း20ဝန်းကျင်ရှိခဲ့ပါပြီ။ဖြူသုတေသနဌာနအကြီးတန်းမန်နေဂျာဂျူလီယန်ဂျက်ဆန်ကအခုလိုထောက်ပြပါဗျ။
And that's not just the protected areas and the environmental impact assessments.There's two other important parts of the package.
ဒီသဘောတူညီချက်အရရေပြင် area နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်စမ်းစစ်မှုတွေပဲလုပ်သွားမှာမဟုတ်ပါဘူး။ဒီအထက်မှာအရေးကြီးတဲ့တခြားကဏ္ဍတစ်ခုကပါပါသေးတယ်။ဒါကတော့ဒန်းတူညီမျှမှုပါ။သဘာဝပြောင်းပါနိုင်ငံတွေကနေတောင်ပိုင်းနိုင်ငံတွေအတွက်စွန့်ရည်မြစ်တရေသင်တန်းတွေနဲ့ဒီပညာတွေလွှဲပြောင်းပေးမဲ့ကိစ္စတွေဖြစ်ပါတယ်။ဒါမှပဲပင်လယ်သမုဒ္ဒရာတဲကဇီဝမျိုးကွဲသရဝနဲ့အပင်တွေကိုကာကွယ်ရေးနဲ့အရေးအမြစ်တွေ မဆုံးရှုံးစေဘဲရေရှည်ထုတ်ယူအသုံးချနိုင်ဖို့ကိစ္စမှနိုင်ငံအားလုံးပါဝင်နိုင်ကြမှာဖြစ်ပါတယ်
ကနေဒါနိုင်ငံမွန်ထရီယယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကသဘောတူညီခဲ့ကြတဲ့တတိပိုင်တတိဆိုတဲ့ဒီဆယ်စုနှစ်ကုန်မှာကမ္ဘာရေတုနဲ့မြေတု30ရာခိုင်နှုန်းကိုကာကွယ်ထိန်းနေရည်မှန်းချက်တွေအကောင့်အထည်ဖော်တဲ့နေရာမှာလဲကုလသမဂ္ဂရဲ့ဒီသဘောတူညီချက်ကအလွန်အရေးပါပါတယ်။လက်ရှိမှာတော့ရေတုညဉ့်ညမ်းတာပင်လယ်ရေအဆစ်တက်တွေပေါက်တာငါးအလွန်ကျုံဖန်စီတာနဲ့ပလတ်စတစ်အမိုက်တွေနဲ့နှင်မုန်းလာနေတဲ့သမုဒ္ဒရာရေပြင်နဲ့နမရဲ့တစ်ရာခိုင်နှုန်းကိုသာကာကွယ်နိုင်မှာသေးတယ်။တဘာဘာပဝန်းကျင်ထိန်းနေရေလှူရှားမှုအဖွဲ့ဖြစ်တဲ့ Greenpeace ကလည်း2030ပြည်လွန်အရောက်မှာကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုကာကွယ်နိုင်ရည်မှန်းချက်ပြည်မှုကိုဆိုရင်တော့မိုင်ပေါင်း 4.2 တန်းပတ်လည်အကျယ်ရှိတဲ့သမုဒ္ဒရာရေပြင် area ကိုအခအကွယ်ပေးရမယ်စီရင်ထဲနှစ်စဉ်ထည့်သွင်းထားမှဖြစ်မယ်လို့ထောက်ပြပါတယ်။ငါးဖမ်းလုံငန်းနဲ့အကျိုးစီးပွားဖြစ်နေကြတဲ့နိုင်ငံတွေကတော့ဒီသဘောတူညီချက်တွေအရငါးဖမ်းလုံငန်းတွေကိုဒေသငါးဖမ်းလုံငန်းစီမံခန့်ခွဲရေးအဖွဲ့တွေနဲ့ဘလို့တွဲပြီးတော့လုပ်ကိုင်လို့ရမလဲဆိုတော့ကိုဆိုရင်နာမျိုးတော့ရှိပါတယ
် 25% of the of additional carbon emissions has gone into the ocean
ကာဗွန်တောင်ဝင်25ရာခိုင်နှုန်းကိုသမုဒ္ဒရာရေတုကထပ်ပြီးစုပ်ယူနေရတဲ့အတွက်ဘယ်လိုမှအဆစ်တက်တွေပိုပေါက်လာစေပါတယ်ကဘာပါပူနွေးမှုဖြစ်လာစေတဲ့အကြောင်းရင်း90ရာခိုင်နှုန်းကပင်လယ်ရေတုအပေါ်မှာမူတည်နေပါတယ်ဒါကြောင့်လဲရင်းနှီးသတ္တဝါတွေအပေါ်မှာလည်းပြဿနာတွေဖြစ်လာစေတယ်ဆိုတော့အလွန်ထင်ရှားပါတယ်ဒီလိုအနေထားမှာငါအလွန်ကြုံဖန်တာတွေတရားမဝင်ငါဖန်တာတွေထပ်ပေါက်လိုက်တော့ပြဿနာကပိုကြီးလာပါတယ်ဥရုယာတိဖောက်ပြန်ဒဏ်ခံရေးကြိုးပမ်းချက်တွေထဲမှာပင်လယ်ရေဒုကိုအကာအကွယ်ပေးမဲ့ကိစ္စကလည်းတစ်ခုပါဝင်ဖြစ်ပါတယ်အခြေအနေနဲ့တဟဇာတာကြအောင်လောက်ကင်သွားမယ်ဆိုတာကျွန်တော်တို့သိကြပါတယ်
ဒီသဘောတူညီမှုကြောင့်လူသားတွေကိုလူမှုရေးစီးပွားရေးအရာရောတဘာဝပတ်ဝန်းကျင်အတွက်ပါအကျိုးပြုနေတဲ့ပင်လယ်သမုဒ္ဒရာထဲထင်းသလိုလှုပ်ရှားလို့မရတော့ဘူးလို့ဆွေးနွေးညီနိုင်မှုမှာပါဝင်ခဲ့တဲ့ကမ္ဘာတော်ရင်သရေဆန်ရမငွေအဖွဲ့ WWF ကလည်းထောက်ပြပါတယ်ကမ္ဘာမှာနိုင်ငံရေးအရာကွဲပြားမှုတွေပေါ်ပေါက်နေတဲ့အခုလိုအချိန်မျိုးမှာတော့ပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသတ္တဝါနဲ့အပင်တွေကိုကာကွယ်ရေးသဘောတူညီမှုရလိုက်နိုင်တဲ့အတွက်လဲနိုင်ငံတွေညီညွတ်မှုရှိရင်အပြည်ပြည်ဆိုင်ရာဥပဒေတွေနဲ့တန်တမာရေးမှာတိုးတက်မှုတွေဆောင်ကျဉ်နိုင်တယ်ဆိုတာကိုပြသလိုက်တဲ့အားသက်စရာလက္ခဏာဖြစ်တယ်လို့လည်းသူသေးသီးတွေကသုံးသပ်ပါတယ်။အခုရရှိလေတဲ့သဘောတူညီမှုကိုတော့ဥပဒေပညာရှင်တွေလှိလာသုံးသပ်ပြီးတာနဲ့ပြထားနိုင်တော့မှာဖြစ်ပါတယ်။ကျမနင်္ဂလာပ
ဥရုယာဇီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနားလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကြန့်ရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မှာနည်းပညာလုပ်ငန်းတွေအဓိကငွေအပ်ထားကြတဲ့ Silicon Valley Bank ကြီးပျို့ပြက်လှုပ်ဖြစ်ခဲ့တာကြောင့်အစိုးရကကြားဝင်ပြီးတော့ထိန်းခဲ့ရပါတယ်။ Silicon Valley Bank ကငွေလိုနေတယ်လို့ဗုဒ္ဓဦးနေကကြေညာခဲ့ပြီးတဲ့နောက်မှာဘဏ်မှာငွေအပ်ထားသူတွေအလူရဲ့ငွေထုတ်ဖို့ကြိုးစားခဲ့ကြပါတယ်။အဲဒီကိရက်ကကမ္ဘာအစုရှယ်ယာဈေးကွက်ကိုပါကြိုက်ခတ်ခဲ့ပြီးတော့ဈေးတွေထိုးချခဲ့ပါတယ်။တောက်ချနေတုန်းကတော့အနှစ်40ကျားလဲပတ်နေတဲ့ Bank ကြီးကိုအစိုးရကဝန်ထိန်ပြီးပိတ်ပစ်ခဲ့ပါတယ်။2008ခုနှစ်အမေရိကန်မှာဖြစ်ခဲ့တဲ့ဘဏ္ဍာရေးလုပ်ငန်းတွေပျို့လဲပြီးစီးပွားရေးကျဆင်းခဲ့တဲ့ဖြစ်ရဖြစ်ပြီးကြတဲ့ကဆိုရင်တော့ပထမဆုံးဘဏ်လုပ်ငန်းကြီးတစ်ခုပြိုလဲမှုဖြစ်ပါတယ်။အမေရိကန်အစိုးရကတော့အမေရိကန်မှာပြုပြင်ပြောင်းလဲရေးလုပ်ထားတဲ့ဘဏ်လုပ်ငန်းစနစ်အပေါ်မှာယုံကြည်မှုရှိတယ်လို့ပြောကြားခဲ့ပါတယ်။ Silicon Valley Bank ဟာအမေရိကန်မှာ16ခုမြောက်အကြီးဆုံးဘဏ်ဖြစ်ပါတယ်။တဘာဝပေါ်ဝင်ကျင်ထိခိုက်မှုမရှိအောင်လုပ်ကိုင်ဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်အစိုးရထောက်ပံ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ EU ဥရောပသမဂ္ဂကြားမှတိုင်ပင်ဆွေးနွေးဖို့သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူညီခဲ့တယ်လို့ EU ကော်မရှင်ဥက္ကဋ္ဌအာဆလာ ဖွန်ဒါ လိုင်ယန်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အကြောင်းချက်တော်တော်များများကိုထိထိရောက်ရောက်ဆွေးနွေးနိုင်ခဲ့တယ်လို့အင်ဂျီရောမှသမ္မတဘိုင်ဒန်နဲ့တွေ့ဆုံဆွေးနွေးပြီး EU ကော်မရှင်ဥက္ကဋ္ဌကသတင်းတောက်တွေကိုပြောခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ဩဂတ်လကပြဋ္ဌာန်းခဲ့တဲ့ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေအရပတ်ဝန်းကျင်မတိခိုက်အောင်လုပ်ခဲ့တဲ့လုပ်ငန်းတွေကိုအမေရိကန်အစိုးရပံ့ပိုးကူညီထောက်ပံ့မဲ့အစီအစဉ်ကြောင့်ရင်းနှီးမြှုပ်နှံတဲ့လုပ်ငန်းတွေအနေနဲ့ EU ဘက်ကနေအမေရိကန်ဘက်ရောက်သွားပြီးတော့ EU စီးပွားရေးထိခိုက်နိုင်တဲ့ဆိုတဲ့စိုးရိမ်မှုရှိနေချိန်မှာပဲအခုလိုနှစ်ဖက်ဆွေးနွေးသဘောတူခဲ့တာဖြစ်ပါရဲ့ရှင်
သတင်းချင်းချုပ်ကိုမဆုမြတ်မော်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းတဲ့ TN1 တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 19.25 30 minutes နဲ့ line meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် ဗီအိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.